Welcome to the Voice of America in Burmese.
Mingla nya jan ma to ta shin nya shin. VOA America dan ye 2020 khu ne July la 28 ye ingan ni nya bai si sin ni go American ti daw su myu ro Washington DC ga ni myama san no chin nya 9 nai ga ni 10 nai thi line to meter 1925 32 ne line lat meter 190 ru ga ni thau lwin pe ni ba bi shin.ကျမများသစင်အောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တဲရောက်တဲ့တင်တွေကိုနန်းလောင်နဲ့အတူတင်ပြပေးသွားပါမယ်ရှင်အမေရိကန်ပြည်ထောင်စုမှာအလားအလာရှိတဲ့ COVID-19 ကာကွယ်ဆေးနှမျိုးရဲ့ဘေးရန်ရဲ့ကင်းရှင်းမှုနဲ့အကျိုးသက်ရောက်မှုတွေကိုဆန့်သက်ဖို့တနင်္လာနေ့ကစပြီးတော့ကြဲကြဲပြန့်ပြန့်စတင်လှုပ်ဆောင်လိုက်ပါတယ်ဂျော်ဂျီယာပြည်နယ်ဆာဗာနာမြို့မှာမိမိဆန္ဒအလျောက်ဆေးဆန့်သက်ခံသူတဦးကိုမနေ့ကအမေရိကန်အခြေစိုက်မော်ဒနာဆေးကုမ္ပဏီကပထမအကြိမ်ကာကွယ်ဆေးဆန့်သက်ထိုးပေးခဲ့ပါတယ်ဒီဆေးနှမျိုးကိုအမေရိကန်အမျိုးသားကုသရေးကာကွယ်ရေးဌာနကသုတေသနပြုထုတ်လုပ်ထားတာပါနောက်သတင်းဘက်တွေအတွင်းမှာဒီကာကွယ်ဆေးတွေကိုနိုင်ငံတွင်းမှာကျန်းမာရေးကောင်းသူ3000ကျော်နဲ့ဆန့်သက်သွားမှာဖြစ်ပါတယ်အခုလိုနောက်ပိုင်းဆင်ဆန့်သက်မှုတွေမှာကာကွယ်ဆေးထိုးပေးထားသူတွေဟာ COVID-19 ကုသမှုရှိမရှိကိုစောင့်ကြည့်လေ့လာသွားမှာပါအခုဒီကာကွယ်ဆေးနှမျိုးရဲ့နောက်ပိုင်းဆင်ဆန့်သက်မှုရလဒ်တွေကိုနိုဝင်ဘာလလောက်မှာအစောဆုံးသိနိုင်မယ်လို့အမျိုးသားကုသရေးကာကွယ်ရေးဌာနအကြီးအကဲဒေါက်တာအန်သိုနီဖောက်ချီကပြောပါတယ်တကယ်လို့ဒီကာကွယ်ဆေးတွေဆန့်သက်အောင်မြင်မယ်ဆိုရင်မော်ဒနာဆေးကုမ္ပဏီကကာကွယ်ဆေးတန်900ထုတ်လုပ်သွားဖို့စီစဉ်ထားပြီး2022ခုနှစ်ကစပြီးနှစ်စဉ်1ဘီလီယံအထိထုတ်လုပ်သွားဖို့မျှော်မှန်းထားပါတယ်ရှင်အာရှတလောမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေတာမှာဒီကနေ့အင်္ဂါနေ့အင်ဒိုနီးရှားမှာအတည်ပြုလူနာသစ် 1948 ယောက်ရှိပါတယ်ဒီကနေ့သေဆုံးသူက63ယောက်ရှိတဲ့အတွက်စုစုပေါင်းကူးစက်သူ 32,000 ကျော်နဲ့သေဆုံးသူ 4,900 ကျော်ရှိကြောင်းကျန်းမာရေးဝန်ကြီးဌာနစီးရင်တွေကဖော်ပြပါတယ်ဟောင်ကောင်မှာဒီကနေ့အသေးကူးစက်သူ106ယောက်ရှိပါတယ်။ဒီထဲမှာပြည်တွင်းကူးစက်သူက68ယောက်ရှိနေတဲ့အတွက်စားတောက်ဆိုင်တွေမှာထိုင်ပြီးတော့စားတောက်ခွင့်ကိုပိတ်ပင်လိုက်တယ်လို့လူနှစ်ဦးထက်ပိုပြီးတော့စုဝေးခွင့်မပြုတော့ဘဲနဲ့တင်းကျပ်တဲ့စည်းကမ်းတွေပြန်ပြီးတော့ချမှတ်ထားပါတယ်။အပြင်ထွက်ရင်နှာခေါင်းစည်းမဖြစ်မနေဝတ်ဆင်ဖို့သတ်မှတ်စည်းကမ်းကိုမနေ့ပြန်ပုတ်တခုနေကစပြီးတော့တက်ရောက်မှာဖြစ်ပြီးတရင်တစ်ပတ်သတ်မှတ်ထားပါတယ်။ဟောင်ကောင်မှာအခုဒီကူးစက်သူပေါင်း2800ကျော်နဲ့သေဆုံးသူက22ယောက်ရှိပါတယ်။ဖိလစ်ပိုင်မှာတော့ဒီကနေ့ကူးစက်သူအသေးစုစုပေါင်း1688ယောက်ရှိတယ်လို့ကျန်းမာရေးဌာနကအတည်ပြုပါတယ်။နိုင်ငံတွင်းယောဂကူးစက်သူတရက်ကို1000ကျော်နေတာ14ရက်ဆက်တိုက်ရှိနေပြီလည်းဖြစ်ပါတယ်။ဖိလစ်ပိုင်မှာ COVID-19 ကူးစက်သူပေါင်း 13,000 ကျော်နဲ့သေဆုံးသူက1900ကျော်အတည်ပြုထားပါတယ်ရှင်။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်ကို 1MDB ရင်းနှီးမြှုပ်နှံမှုရမုံငွေကိုအလွဲသုံးစားလုပ်မှုနဲ့ဆက်နွယ်တဲ့ပြစ်မှုတွေနဲ့လက်ဆောင်မှုနဲ့အာဏာအလွဲသုံးစားမှုအပါအဝင်ဆွဲချက်တင်ထားတဲ့ရာဇဝတ်မှုတွေအတွက်ထောင်ဒဏ်12နှစ်ကြာခံမှုနဲ့ငွေဒဏ်အမေရိကန်ဒေါ်လာ 49.3 သန်းပေးဆောင်ဖို့မလေးရှားတရားရုံးချုပ်ကဒီကနေ့အင်္ဂါနေ့မှာချမှတ်လိုက်ပါတယ်။ဒါ့အပြင်ယုံကြည်မှုချုပ်ဖောက်မှုနဲ့ငွေကြေးခေါ်ဝါချမှုဆိုင်ရာနောက်ထပ်ပြစ်မှုတွေအတွက်ထောင်ဒဏ်10နှစ်စီကြာခံမှုချမှတ်လိုက်ပါတယ်။သူ့အနေနဲ့ထောင်ဒဏ်တွေကိုတပေါင်းနဲ့ကြာခံတရားရုံးကဆုံးဖြတ်လိုက်တာပါဝန်ကြီးချုပ်ဟောင်းနာချစ်ဖာ SRC International ကနေ American Dollar 10သန်းတရားမဝင်လက်ခံရယူခဲ့တယ်လို့လည်းအစိုးရရှေ့နေတွေကဆွဆွဲထားပါတယ်။နာချစ်ကတော့သူအမှားလုပ်ထားတာမရှိကြောင်းနဲ့အခုလိုပြစ်ဒဏ်ချမှတ်တဲ့အပေါ်မှာအယူခံဝင်မယ်လို့ပြောပါတယ်။နာချစ်ဖာ2009ခုနှစ်ကသူကိုယ်တိုင်တည်ထောင်ခဲ့တဲ့ 1MDB ရမုံငွေထဲကနေဒေါ်လာ 4.5 ဘီလီယံအလွဲသုံးစားပြုမှုနဲ့ဆက်နွယ်တဲ့ဆွဲချက်ပေါင်း42ခုထိရင်ဆိုင်နေရတာဖြစ်ပါတယ်။နာချစ်ပြည်စနီးရော့စ်မာမန်ဆာဟာလည်းအကျင့်ပြေချဆောင်မှုဆွဲချက်အတုံများများနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ရှင်။ဖိလစ်ပိုင်နိုင်ငံအတွင်းဓမြတိုက်လူရဲမှုတွေနဲ့တခြားရာဇဝတ်မှုတွေကိုကျူးလွန်သူရာဇဝတ်သားတွေကိုတတ်ပစ်မယ်လို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသတိပေးလိုက်ပြီးတချို့ရာဇဝတ်ပြစ်မှုတွေအတွက်တည်တံ့စီရင်ခွင့်ပြန်လည်ခွင့်ပြုဖို့လည်းတောင်းဆိုလိုက်ပါတယ
်။ Reiterate the swift passage of a law
စီထူပြီးအစုံစီရင်ခွင့်ရှိတဲ့တည်တံ့စီရင်ခွင့်ဥပဒေကိုအမြန်ဆုံးပြန်ပြီးပြဋ္ဌာန်းပေးဖို့နဲ့2002ခုနှစ်အန္တရာယ်ရှိတဲ့လှုပ်ရှားမှုဆိုင်ရာဥပဒေအောက်မှာသမတ်ဖော်ပြထားတဲ့ရာဇဝတ်မှုတွေအတွက်တည်ထောင်ဥပဒေကိုပြဋ္ဌာန်းပေးဖို့သမ္မတဂျူတာဒီကနှစ်စဉ်ဖိလစ်ပိုင်ပြည်သူတွေကိုပြောကြားတဲ့မိန့်ခွန်းကနေတောင်းဆိုလိုက်တာပါ။ကွန်ဂရက်ရှေ့မှောက်မှာဗီဒီယိုကတဆင့်ပြောကြားတဲ့မိန့်ခွန်းမှာသူကကိစ္စအတော်များများကိုထည့်သွင်းပြောသွားခဲ့ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါအကျက်အတဲကိုဖြေရှင်းရမှာအသုံးပြုဖို့ခွင့်ပြုထားတဲ့ပမာဏများပြားတဲ့ဘတ်ဂျက်ကိုသုံးစွဲရေးအတွက်သူ့ကိုအရေးပေါ်အာဏာတွေပေးနိုင်တဲ့ဥပဒေတည်းအတည်ပြုနိုင်မှုလည်းသူကကြိုးပမ်းနေပါတယ်။ငွေကြေးနဲ့အစားအစာတွေကိုတကယ်လို့ ွက်နေတဲ့တန်းချီတဲ့စည်ရသားမိသားစုတွေကိုပေးပို့ရမှာနှောင့်နှင်းနေမှုနဲ့နေ့စဉ်ယောဂဆန်သက်စစ်ဆေးမှုသတ်မှတ်ထားတဲ့အရေးအတွက်ကိုအခုအချိန်ထိမရောက်သေးတာတွေကြောင့်ဖိလစ်ပိုင်အစိုးရရဲ့ကာယယောဂအပေါ်တုံ့ပြန်ဆောင်ရွက်ပုံတွေကိုလောလောဆယ်မှာဝေဖန်ခံနေရပါတယ်။ဖိလစ်ပိုင်နိုင်ငံဟာရှေ့တောင်အာရှဒေသမှာကိုဗစ် -19 ရောဂါအဖြစ်အများဆုံးနိုင်ငံဖြစ်ပြီးကူးစက်မှု 8,000 ကျော်ရှိသလိုသေဆုံးတာက 2,000 နီးပါးရှိပါရဲ့ရှင်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ။ဒီမှာကတော့န
ားပါပါ။သတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ။ရှာဇဝမှုတွေနဲ့ဆက်ဆက်ပြီးတော့အပြာလန်ကူညီဖို့ဗြိတိန်၊ကနေဒါ၊ဩစတြေးလျနဲ့ဟောင်ကောင်ကြားသဘောတူညီချက်တွေကိုဟောင်ကောင်အစိုးရကအင်္ဂါနေ့မှာရက်ဆိုင်လိုက်ပါတယ်။အဲ့ဒီသဘောတူညီချက်တွေထဲမှာရှာဇဝတာလွှဲပြောင်းရေးလဲပါဝင်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဝေါင်ဝေဘင်းကနိုင်စင်ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအဲ့ဒီလိုကြေညာခဲ့တာဖြစ်ပါတယ်။အငင်ပွားစရာဖြစ်နေတဲ့ဟောင်ကောင်လုံခြုံရေးဥပဒေကိုတရုတ်အစိုးရကလက်သလောပြဋ္ဌာန်းလိုက်တာကြောင့်ရှာဇဝတာလွှဲပြောင်းပရေးသဘောတူညီချက်တွေကိုဗြိတိန်၊ကနေဒါနဲ့ဩစတြေးလျသုံးနိုင်ငံကရက်ဆိုင်လိုက်တဲ့လို့ရဟာတရုတ်ရဲ့ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်တဲ့လို့ရဖြစ်တယ်လို့လည်းပြောခွင့်ရသူဝမ်ဘင်းကပြောဆိုခဲ့တာဖြစ်ပါတယ်။အာကာတာရဲ့လွတ်တယ်မဲ့ယင်းနမှာသုံးရတဲ့ rocket launcher စီခဲတွေအသုံးပြုဖို့တောင်ကိုရီးယားနဲ့အမေရိကန်ပြည်တော်စုကြသဘောတူညီမှုရလိုက်ပြီလို့တောင်ကိုရီးယားကဒီကနေ့ပြောပါတယ်။ဒီဖြစ်ရကြောင့်တောင်ကိုရီးယားကအာကာတာထဲပထမဆုံးစစ်ဗက်ထောက်လိုက်ရေးဂျူရိုကိုလွတ်တင်နိုင်တော့မှာဖြစ်ပြီးပိုအားကောင်းတဲ့ဒုံးကျည်နည်းပညာတွေကိုလည်းစတင်နိုင်တော့မှာပါ။rocket launcher စီခဲတွေအသုံးပြုခွင့်ပေးလိုက်ရင်ဒေသတွင်စီးရေးပြိုင်ဆိုင်မှုတွေပေါ်ပေါက်လာနိုင်တဲ့အတွက်ဆိုပြီး launcher စီခဲအသုံးစွဲခွင့်တာမြင့်ချက်ကို1989ခုနှစ်ကအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကြားသဘောတူညီထားခဲ့တာပါ။အဲ့ဒီသဘောတူညီချက်တွေကို2019ခုနှစ်မှာနောက်ဆုံးပြင်ဆင်ခဲ့တာမှာတော့ကီလိုမီတာ800အကွာလောက်ထိပြင်နိုင်တဲ့ဒုံးကျည်တွေမှာတော့ launcher စီခဲ500ကီလိုဂရမ်ထိသုံးစွဲခွင့်ပြုခဲ့ပါတယ်။အဲ့ဒီကန့်သတ်ချက်ကိုလည်းဖယ်ရှားဖို့အမေရိကန်နဲ့သဘောတူညီထားပြီလို့လဲတောင်ကိုရီးယားအမျိုးသားလုံခြုံရေးဒုအကြံပေးကင်ဟွန်ချုံကဆိုးမြို့သတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ်။အမေရိကန်ရှိနေချောဝီလျံဘားကိုအောက်လွှတ်တော်တရားရေးကော်မတီကဒီကနေ့ခေါ်ယူမေးမြန်းဖို့ရှိပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့နဲ့ပတ်သက်တဲ့အကြောင်းအရာတွေအပြင်အော်ရီဂွန်ပြည်နယ်ပေါ့တ်လန်မြို့အနောက်မြောက်ဘက်ကဆန္ဒပြပွဲတွေကိုထိန်းချုပ်ဖို့ပြည်ထောင်စုတပ်ဖွဲ့တွေဆီလိုခဲ့တဲ့ကိစ္စကိုမေးမြန်းမယ်လို့လဲခန့်မှန်းရပါတယ်။ကျန်းနာပွဲမတိုင်ခင်ထုတ်ပြန်ခဲ့တဲ့ရှင်းနေချုပ်ဘားရဲ့အဖွင့်စကားမှာတော့မေလနောင်မင်းကရက်တပ်ဖွဲ့ဖန်ဆီးစဉ်လူမဲအမျိုးသား George Floyd တိဆုံခဲ့တဲ့ဆိုးဝါးလို့နဲ့ဒီဖြစ်ရကြောင်း African American တွေနဲ့တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကြားဆက်ဆံရေးတွေတုံ့တက်ဖို့ဖြစ်လာစေတယ်လို့လည်းဆိုထားပါတယ်။ဒါပေမဲ့လည်း Portland မြို့နယ်အခြားနေရာတွေမှာလက်ရှိဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေနဲ့ Floyd တိဆုံမှုတို့ဆက်ဆက်ပတ်သက်မှုမရှိတော့ဘူးလို့လည်းရှင်းနေချုပ်ဘားရဲ့အဖွင့်စကားမှာပြောထားပါတယ်။ဆန္ဒပြပွဲတွေထိန်းချုပ်ရေးအစိုးရတပ်တွေဆီလို့ထားတာကိုတားမြစ်ပေးဖို့လွှတ်တော်ကိုတောင်းဆိုခဲ့ကြတဲ့ဒေသန္တရတာဝန်ရှိသူအတော်များများကိုလည်း Trump အစိုးရအဖွဲ့ကဝေဖန်ပြောဆိုထားတာကိုရှင်းနေချုပ်ဘားရဲ့အဖွင့်စကားမှာထပ်လောင်းဖော်ပြထားပါတယ်။လွှတ်တော်ကော်မတီအဖွဲ့ဝင်တွေကြားသမ္မတ Trump အစိုးရအဖွဲ့ပေါ်အမြင်သဘောထားတွေနဲ့နိုင်ငံရေးယုံကြည်မှုတွေကွဲပြားနေမယ်ဆိုရင်တော့ပြည်ထောင်စုအစိုးရအရာရှိတွေနဲ့အစိုးရပိုင်ပစ္စည်းတွေကိုဖျက်လို့ဖျက်ဆီးလုပ်နေတဲ့လောရက်တွေကတော့ရှုံချရမယ်လို့လည်းရှင်းနေချုပ်ဘားကတိုက်တွန်းထားပါတယ်။အမေရိကန်ပြည်ထောင်စု Oregon ပြည်နယ် Portland မြို့ကဆန္ဒပြတဲ့နေရာတွေမှာလူတွေကိုအကြောင်းပြချက်မရှိဘဲလုံခြုံရေးတပ်တွေအတင်းဆွဲထုတ်နေတဲ့အတွက်ဆိုပြီးအစိုးရလုံခြုံရေးတပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေကြားထိတ်တန့်ရင်ဆိုင်မှုတွေပေါ်ပြီးတော့ပေါပေါက်လာနေပါတယ်။တရားရုံးလို့အစိုးရပိုင်းဆောက်အုံတွေကိုကာကွယ်ဖို့အစိုးရတပ်တွေစီလိုထားဖို့လိုအပ်တယ်လို့ပြည်ထောင်စုအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဆန္ဒပြသူတွေကိုအစိုးရတပ်ကအင်အားသုံးနှိမ်နေတဲ့လုပ်ရမျိုးတွေအမေရိကန်ပြည်ထောင်စုမှာမလို့အပ်တာကြောင့်ပြည်ထောင်စုအစိုးရတပ်တွေပြန်ရုပ်သိမ်းပြဖို့မြို့တော်ဝန်တချို့လက်မှတ်ထိုးတောင်းဆိုထားတဲ့စာကိုပေါ်တန်မြို့တော်ဝန်သက်ဖီလာကတင်းလာနေမှာထုတ်ပြန်ခဲ့ပါတယ်။ပြည်ထောင်စုအစိုးရကဆီလုထားတဲ့တပ်တွေပြန်ရုပ်သိမ်းပြဖို့နဲ့ဒီလိုအနေရရှိတဲ့ဆောင်ရွက်ချက်တွေရပ်တန့်သွားအောင်လွှတ်တော်အမတ်တွေအနေနဲ့ဥပဒေတရပြဋ္ဌာန်းပေးဖို့လဲမြို့တော်ဝန်ဖီလာက Twitter ဆက်မျက်နှာမှာရေးသားခဲ့ပါတယ်။မေလအနောက်ပိုင်းကလူမဲအမျိုးသား George Floyd ရဲတို့ဖမ်းဆီးစဉ်တေဆုံခရာကစပြီးတော့အမေရိကန်မြို့အတော်များများမှာလူမျိုးရေးဆန္ဒပြပွဲတွေပေါ်ပေါက်ဖြစ်ပွားနေတာပါ။ပေါ်တလန်မြို့ကိုသမ္မတထရမ့်အစိုးရကလုံခြုံရေးတပ်ဖွဲ့တွေဆီလိုခဲ့တဲ့အတွက်မကျေနပ်မှုကြောင့်ပြည်내ရင်းဆန္ဒပြပွဲတွေပိုးပြီးတော့အရှိန်မြင့်လာခဲ့တာလည်းဖြစ်ပါတယ်။ဒီကနေ့ ညတော့သတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်သတင်းပေးပို့ချက်တွေနဲ့အတူတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ
ဒီအပိုင်းတွေအတွင်းတရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့တွေနဲ့တရုတ်အထူးတန်တမမစ္စတာဆွန်ကော့ရှန်တို့တွေ့ဆုံပြီးကိုဗစ် -19 အရေး27ရာစုပင်လုံးအစည်းအဝေးနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်ရေးကိုဆွေးနွေးခဲ့တဲ့အကြောင်းတင်ပြပါမယ်ကျွန်တော်မိုးစောပါလာမယ့်လအတွင်းမှာကျင်းပမယ့်27ရာစုပင်လုံးသုဒ္ဓအစည်းအဝေးစတင်ဖို့ပြင်ဆင်နေချိန်မှာတရုတ်အစိုးရကိုယ်စားလှယ်အထူးတန်တမမစ္စတာဆွန်ကော့ရှန်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေတွေ့ဆုံတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာပါကချင်လူလာရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာနဲ့မစ္စတာဆွန်ကော့ရှန်တို့ဟာဒီလ25ရက်နေ့ကတရုတ်နိုင်ငံရင်ချမ်းမြို့မှာတွေ့ဆုံခဲ့ကြောင်း VOA ကိုပြောပါတယ်ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးပြတဲ့အချက်တွေကိုဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြောပါတယ်
ကိုယ်နဲ့ဒီဆက်တာတော့အားလုံးပဲဘာကောက်ကြရဒီကမဲ့ကိစ္စတွေပေါ့ဒီဘောတော့ကျွန်တော်လည်းဒီဆက်ဒီကမှာနေပါတယ်ဆိုတော့ဒီရုပ်တော်ဒီမကုန်းတဲ့အောင်လာတော့ကျွန်တော်စီမံတဲ့တာဝန်ရှိတယ်အဲသူဒီပြင်းပြမလဲတာဝန်ရှိတာပေါ့အားလုံးလည်းပဲဒီမှာအရင်ကြရအောင်ဆိုရဲအကြောင်းနဲ့ပါတယ်လေနောက်တစ်ခုကတော့ဒီမီလာခံဖြစ်ကြစားရရတာပေါ့ရလို့ဒီတော့တော့တော့ကောင်းပါလေဒီမှာအကြံပြုတာပေါ့နော်အဲ့ဒါပါတာပေါ့အဲ့တော့ဒီချက်ကတော့ NLP senior ဆွေးနွေးတာဟာတော့ခုလိုဆရာတော့ဒီနေ့ဒီရောက်တော့ရပ်တက်နေတဲ့နေရာဖြစ်ပါလေအဲ့ဒါလည်းကျူးစားပြီးမှဖြစ်ပြီးတော့ဆွေးနွေးနိုင်အောင်တော့ကျူးစားပြပါဆီမှာအားပေးတာပေါ့အဲ့ဒါအကြောင်းနဲ့ပါတာပေါ့
အခြားဆွေးနွေးတဲ့အချက်တွေကတော့နေဆက်ဒေတာတင်ချိန်အချိန်ရေးကိစ္စတွေပါဝင်ကြောင်းပြောပါတယ်တရုတ်အစိုးရရဲ့အထူးတန်တမန်ဟာတရုတ်မြန်မာနယ်စပ်အခြေစိုက် UWSAWA NDAA မိုင်းလာ SSPP ရှမ်းပြည်တူတရေးပါတီ MNDAA ကိုကန် TNLA တအန်းပလောင် AA ရခိုင်အဖွဲ့စတာတွေနဲ့တရုတ်နိုင်ငံအတွင်းမှာတွေ့ဆုံခဲ့ကြောင်းလည်းသတင်းတွေထွက်ပေါ်ခဲ့ပါတယ် TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကတော့ဒီလိုတွေ့ဆုံတာကိုသူမသိသေးကြောင်းပြောဆိုပါတယ
်ကျွန်တော်မသိရသေးဘူး
လေလာတုံးသက်သူတချို့ကတော့တရုတ်နယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တရုတ်ကိုယ်စားလှယ်တွဲဆုံချိန်မှာလက်ရှိတင်းမာနေတဲ့တရုတ်အမေရိကန်ဆက်ဆံရေးအခြေအနေကိုလည်းဆွေးနွေးခဲ့ကြောင်းပြောဆိုတာတွေရှိပါတယ်။ KIO ကဗိုလ်မှူးကြီးနော်ဘူးကတော့ဆွေးနွေးပွဲတယောက်သူတွေကပြန်လည်ပြောပြရမှာဒီအချက်မပါဝင်ဘူးလို့ဆိုပါတယ်။ဆွေးနွေးတဲ့
အခါမှာတော့သာသနာသာကျွန်တော်လည်းတည်ပြီးကြပါ့မယ်။ဒါနဲ့ကျွန်တော်ကိုပြန်ပြောတဲ့နေရာမှာအကြောင်းကိုဘာမှမပြောဘူး။
နိုင်ငံရေးလိလာတုံးသက်သူဥမ္မမောင်ဆိုကတော့တရုတ်အမေရိကန်ဆက်ဆံရေးနဲ့ပတ်သက်ပြီးဆွေးနွေးတယ်ဆိုတဲ့အချက်ပေါ်မှာသူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်အမြင်ကတော့လောလောဆယ်မှာတော့အမေရိကန်နဲ့တရုတ်ရဲ့ပြည်ပခါကိုတိုက်ရိုက်ထိတ်တဲ့ပြုမှုပြောဆိုမျိုးကတော့တရုတ်အနေနဲ့တော့ပြောဆိုမှာမဟုတ်ဘူးလို့ထင်ပါတယ်အဲ့တော့ပထမတစ်ချက်အနေနဲ့ကတော့တရုတ်အနေနဲ့ဒီနယ်စပ်မှာရှိတဲ့ဒီ FNCC အဖွဲ့ခုနှစ်ဖွဲ့နဲ့ပတ်သက်ပြီးတော့သူတို့အလေးထားကြောင်းကိုအလေးထားကြောင်မပြတ်ဆုံးကြောင်ဖော်ပြနိုင်ပါတယ်နှစ်ဒီလက်ရှိဒီ27ရာစုပင်လုံးနဲ့ပတ်သက်ပြီးတော့တိုက်တွန်းပြောဆိုတာမျိုးလုပ်နိုင်ပါတယ်သုံးချက်အနေနဲ့ဆိုရင်ရှင်တော့ COVID-19 နဲ့ပတ်သက်လို့ထည့်ပြောနိုင်ပါတယ်ဒီသုံးချက်လောက်ပဲပြောမယ်ထင်ပါတယ
် FPNCC ကပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှာ NCA အပြည့်အစချုပ်လက်မှတ်မထိုးသေးတဲ့ကျုပ်နယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ပါဝင်တာဖြစ်ပါတယ်FPNCC အဖွဲ့တွေဟာတရုတ်ကိုယ်စားလှယ်ကကမကထပြုမှုနဲ့အတူပြီးခဲ့တဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးအစည်းအဝေးတွေမှာတော့ပါဝင်တယောက်လေးရှိပါတယ်ဒီတကြိမ်ညီလာခံကိုတော့ COVID-19 ကြောင့်အကျဉ်းချုပ်ကျင်းပဖို့စီစဉ်ရတာကြောင့် NCA လက်မှတ်မြေထိုးသေးတဲ့အဖွဲ့တွေကိုဖိတ်ကြားဖို့ဟာမရေမရာရှိနေပါတယ်တရုတ်ကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ဟာလည်းCOVID-19 ကရောဂါဖြစ်ပွားနေတဲ့အခြေအနေကြောင့်ပါဝင်တယောက်ဖို့မရှိကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။ကျွန်တော်မိုးစောပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်။ကရင်ပြည်နယ်မှာဒီလတဲ့ဒေသခံအမျိုးသမီးတုံးကိုတမရော်သား၂ဦးကပစ္စည်းလူယူတပ်ဖြတ်ခဲ့တာအပါအဝင်စစ်တပ်ရဲ့လက်ချက်ကြောင့်တိုက်စုံမှုတွေကိုဒေသခံတိုင်းရင်းသားထောင်ထဲချီဒီကနေ့ကန့်ကွက်ဆန္ဒပြခဲ့တဲ့အကြောင်းပြောပြပေးပါမယ်ကျမမိခပါ
ကြီးကြီးဘယောစုစကားကခေါကမယလူတရားခေါခါသီဝါဒကို
ဒီလာထဲမှာပဲဖပုံမြို့နယ်ပိုလိုထကျေးရွာမှာအမျိုးသမီးတအုပ်ကိုတပ်မတော်သား2ဦးကပစ္စည်းလူရက်က တနက်နေ့တက်တက်ခဲ့တာအပါအဝင်မကြသေးခင်လအတော်အတွင်းမှာလေဒေတာကန်တွေတက်မလို့သားတွေရဲ့လက်ချက်နဲ့တည်ဆုံးခဲ့ရတဲ့ဖြစ်စဉ်ကိုထောင်နေချီတဲ့ဒေတာကန်တွေဘက်ကကန့်ကွက်ဆန္ဒပြခဲ့တာဖြစ်ပါတယ်ဒေတာကန်အရက်သားတွေတည်ဆုံးမှုတွေကိုကန့်ကွက်တဲ့အနေနဲ့ရွာပေါင်း114ရွာကဒေတာကန်4600ကျော်ပါဝင်ဆန္ဒပြခဲ့တဲ့အကြောင်းဆန္ဒပြပွဲစီစဉ်သူတွေကတရင်ထုတ်ပြန်ထားပါတယ်ဆန္ဒပြပွဲမှာဥဆောင်ပါဝင်ခဲ့သူတဦးလေးဖြစ်တဲ့ကိုစောဘီကတော့ဥရိမဲတက်ဖြတ်မှုကိုကန့်ကွက်ဖို့နဲ့တက်မရောကဒေတာတွေမှာအခြေစိုက်ထားတာတွေကိုဖယ်ရှားပေးဖို့တောင်းဆိုဆန္ဒပြရတာဖြစ်တယ်လို့သူကပြောပါတယ
်ကျွန်တော်တို့ပြည်သူလူထုပြောနာတက်မတော်ပေါ်ယဉ်ကျေးမှုမရှိဘူးနောက်ထပ်ကျွန်တော်တို့ပြည်သူလူထုမခံရတဲ့အဲ့ဒီတက်စခန်းကိုအဲဒီနေတော့ကိုအဲကမရှိသေးဘူးအဲဒီကတောင်းဆိုအောင်နော်ဒီတက်ခံတိရနေရောကျွန်တော်တို့ဒီလူတွေတဲ့လုံးဝအနေဘဝအမကန်ခြင်းမရှိဘူးတဲ့လုံချုံမှုမရှိဘူ
းဒီနှစ်ဇန်နဝါရီလကစလို့တက်မလို့တာအချူရဲ့လက်ချက်ကြောင့်ကရင်ပြည်နယ်အတွင်းမှာတိတ်ဆုံးတဲ့အရတား9ယောက်ထက်မနည်းရှိခဲ့တဲ့အကြောင်းလေးဆန္ဒပြသူတွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီလ16ရက်နေ့ကတက်မလို့တာ2ဦးရဲ့ပစ္စည်းလူရဲ့တပ်ဖြတ်မှုအတွက်တက်မလို့ကအရေးယူဖို့ပြောဆိုထားပေမဲ့ပွင့်လင်းမြင်သာမှုရှိဖို့ကိုလည်းဒေတာကန်တွေဘက်ကလိုလားနေကြပါတယ
်။လောလောဆယ်တော့အဲ့ဒါကျွန်တော်တို့တည်းကတော့လုံးဝမသိအောင်တော့သိကြတာပေါ့နော်။လောလောဆယ်ကတော့ကျွန်တော်တို့ကဘယ်လိုဖြစ်ဖြစ်ဒီလိုပြေးကြည့်မှာမဟုတ်ထင်တယ်
။တက်မလို့သတင်းမှန်ပြန်ကြားရေးအဖွဲ့ကတော့ဒီလ16ရက်နေ့ကလူရဲ့တပ်ဖြတ်မှုနဲ့ပတ်သက်လို့စစ်သည်နှစ်ဦးကိုဖမ်းဆီးထားပြီးစစ်တရားရုံးစစ်ဆေးတွေ့ရှိချက်အတိုင်းစစ်စည်းကမ်းအရာထိရောက်စွာအရေးယူသွားမယ်လို့ထုတ်ပြန်ထားပါတယ်ဖြစ်စဉ်မှာတာဝန်ပေါ်ရခဲ့တဲ့စက္ကန်းကတာဝန်ရှိသူတွေကိုလည်းထိရောက်ပြင်းထန်စွာအရေးယူသွားမယ်လို့ထုတ်ပြန်ပြောဆိုထားပါတယ်ရှင်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ
်ဒီလိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းဉဏ်ခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
မြန်မာနိုင်ငံနေရာတချို့မှာမိုးတဲထံမြေကြီးကြီးမှုတွေကြောင့်ဒေသခံ4000ကျော်ဘေးလွတ်ရာရွှေ့ပြောင်းနေရတဲ့အကြောင်းပြောပြပေးချင်ပါတယ်ကျွန်မကတော့စုစုပါစကိုင်းညောင်ဦးစိတ်သားနဲ့ဖောင်းမြေစခန်းတို့မှာအေယာဝတီနဲ့ချင်းတွင်းမြေကြီးဟာစိုးရင်ရေမှတ်ကိုကျော်လွန်ရောက်ရှိနေကြောင်းမိုးလီဝတာနဲ့စလားဗီရာကသတင်းထုတ်ပြန်ထားပြီးရေကြီးနိုင်တဲ့အနေအရှိနေတာကြောင့်ဒေသခံတွေကိုဘေးလွတ်ရာပြောင်းရွှေ့ပေးနေရပါတယ်တိုင်းနယ်ပြည်နယ်လေးခုမှာမြေကြီးကြီးနေတာကြောင့်မနေ့ညနေကစပြီးတော့ဘေးလွတ်ရာကိုပြောင်းရွှေ့ပေးခဲ့ရသူ4000လောက်ရှိသွားပြီလို့လည်းလူမှုဝန်ထမ်းကေဆေးကြီးနဲ့ပြည်နယ်နေရာခြားသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဒေါ်ဖြူလက်လက်ထွန်ကဖူယိုအီကိုပြောပါရယ်
။ဟိုစကိုင်းမှာဆိုအိမ်တော်စု1100ကျော်လောက်တော့ကျောင်းနဲ့မနေ့ညနေဒီနေ့မနေ့တည်းရပေါ့နော်။မနေ့ညနေဒီဆိုရင်အဲကချင်စကိုင်းမကွေမန္တလေးပြည်နယ်တိုင်းလေးခုမှာဆိုရင်စုစုပေါင်းပြောင်းရွှေ့နေတာတွေကလူကြီး3500ကျော်လောက်တော့ရှိတယ်။ဒီလူတွေကပါမယ်ဆို4000လောက်တော့ရှိပါမယ်ဟုတ
်နောက်ထပ်လည်းမြေကြီးချင်းမှုတွေကြုံရနိုင်တဲ့အန္တရာယ်ရှိနေသေးကြောင်းတာဝန်ရှိသူတွေကသတိပေးထားပါတယ်မြေအမှတ်1253စင်တီမီတာကိုရောက်ရှိနေပြီဖြစ်တဲ့မန္တလေးစခန်းအခြေအနေဟာနောက်တစ်ရက်အတွင်းမှာစိုးရိမ်ရေမှတ်ကိုရောက်ရှိလာနိုင်တယ်လို့လည်းမန္တလေးတိုင်းမိုးစလဌာနညွှန်ကြားရေးမှူးဦးကျော်လွင်ဦးကပြောပါတယ
်မန္တလေးတိုင်းဒေသကြီးမှာဆိုလို့ရှိရင်စိုးရိမ်ရေမှတ်ရောက်ဖို့9စင်တီမီတာအလိုခန့်မှာဒါဒီမှာရောက်ရှိနေတဲ့အနေအထားမျိုးဖြစ်ပါတယ်ပေါ့နော်ကျွန်တော်တို့ဌာနအနေနဲ့ကတော့ဒီဇူလိုင်လ29ရက်နေ့လောက်မှာဆိုရင်မတ်ကိုရောက်ရှိနိုင်တယ်ဆိုပြီးတော့ဒါဤကြီးချင်းသတိပေးချက်ကိုဗန်လေးမျိုးအတွက်ကြာပြီးခဲ့တဲ့နေ့ရက်သုံးရက်လောက်ထဲကဤကြီးချင်းသတိပေးချက်တွေဒါထုတ်ပြန်ထားရှိပြီးဖြစ်ပါတယ်
ရင်းမှုနဲ့မြင့်ငယ်စကန်တို့မှလည်းအေယာဝတီနဲ့ဒုထဝတီမြေကြီးဟာနောက်တစ်ရက်အတွင်းဆိုရင်ရေမတ်ရောက်လာနိုင်တယ်လို့ခန့်မှန်းထားပါတယ်ဆိုရင်ရေမှတ်ရောက်ဖို့တပီးသားလိုတော့တယ်ဟင်္ဒရာမျိုးရဲ့အီယာရီမြေကြီးအခြေအနေဟာလည်းလာမယ့်3ရက်အတွင်းမှာဆိုရင်ရေမှတ်ကိုရောက်လာနိုင်တာကြောင့်မြေကမ်းအနီးနဲ့မြေနေပိုင်းနေထိုင်သူတွေကိုမြေကြီးသတိပြုဖို့အသိပေးထားပါတယ်။အခုနှစ်မြေကြီးကြီးမဲ့အခြေအနေဟာပြီးခဲ့တဲ့နှစ်တွေကလိုစံချိန်တင်လောက်တဲ့အထိဖြစ်သွားမှာမဟုတ်ပေမဲ့မြေနေပိုင်းနေထိုင်သူတွေသတိရှိဖို့ကိုတော့သဘာဝဘေးအန္တရာယ်ဆိုင်ရာအကြံပေးအဖွဲ့အတွင်းရေးမှူးဦးချစ်ကျော်ကအသိပေးထားပါတယ
်။ဘာလို့မဖြစ်လဲဆိုတော့မိုးရွာလာတဲ့အချိန်မှာအဲ့ဒီရေကအောက်ကိုဆင်းသွားတယ်ကြည့်တယ်ဆိုုံဖြစ်မယ်အလွန်အမင်းကြည့်တာမျိုးမဖြစ်ဘူး တော်တော်အနေမဲ့လူတွေကတော့ကြည်ဝင်တာပေါ့ဗျာအဲ့တော့ဗမာသွားပြီးတော့နောက်ဆုံးကကြီးရသွားထောက်မှလည်းဆိုရင်အင်္ဒရာမှာသွားထောက်ဒီအပေါ်ကရေတွေကဆင်းတယ်အောက်ကတို့မှာဒီရေရှိတယ်ပင်လည်းဘက်ကနေပြီးတော့ပြန်တက်ကြာလောက်တယ်ဒီရေကဒီနေ့ကိုနှစ်ကြိမ်နှစ်ကြိမ်အတက်ကြာလောက်တယ်ဆိုတော့အဲ့လိုထောက်ထားတဲ့တွေ့ကြောင်းဒီအင်္ဒရာတို့ဒီဇလွန်တို့ဒါဘောင်းတို့ပေါ့နော်အဲ့နေရာကြီးကကြတော့ဒီတိုက်အဖက်ရှိတဲ့တွေ့ဟိုကတိုက်ကြွလာတယ်ဆိုရင်ပြောရေပြန်တက်လာပြီးတိုက်ပြန်ကြတဲ့အချိန်မှာရေလိုက်ကြတယ်အဲ့ဒီအချိန်မှာရေလိုက်ကြတဲ့အချိန်မှာမိုးမရွာဘူးဆိုရင်ကောင်းတယ်မိုးရွာရင်ရသိမ့်ကြပြန
် Skyline အထက်ပိုင်းနဲ့ကချင်ပြည်နယ်မှာလည်းနောက်နှစ်ရက်အတွင်းမိုးများလာနိုင်ပြီးမြေငယ်စခန်းမှာဒုထရီမြည်ရေဆိုရင်ရေမန်းနောက်နှစ်ရက်အတွင်းရောက်ရှိလာနိုင်တယ်လို့လည်းမိုးလေဝသကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်မုတ်တုံရသည်ချိန်မိုးများရေကြီးပြီးလူတန်းချီရေဘေးတင်နေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာကပ်နေတဲ့ရေဘေးအနေနဲ့ကြိုတင်ကာကွယ်နေတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်။ကျွန်မဆုမမဘင်္ဂလားဒေ့ရှ်နိုင်ငံတဝက်ဒီသတင်းပတ်တွေထဲမှာမုတ်တုံမိုးပြင်းထန်စွာရွာသွန်းပြီးမိုးများရေကြီးမြေရေတွေစိုးရိမ်မက်အထက်မြင့်တက်လာနေတဲ့အတွက်နိုင်ငံရဲ့နေရာတော်တော်များများမှာရေလွှမ်းမိုးမှုမြေပြိုကျမှုတွေဖြစ်ပွားတာကြောင့်လူ3000ကျော်ရေဘေးအနေနဲ့ကြုံနေရပြီးအနည်းဆုံးလူ100ကျော်သေဆုံးခဲ့ရပါတယ်။ဒီလိုမျိုးဘင်္ဂလားဒေ့ရှ်မှာနိုင်ငံတဝက်လောက်ရေဘေးအနေနဲ့ရာသီဥတုဒဏ်ဆိုးဆိုးဝါးဝါးရင်ဆိုင်နေရချိန်မှာကမ္ဘာကရောဂါ COVID-19 ဖြစ်ပွားချိန်နဲ့ဖြစ်နေတာမို့လို့ရောဂါကူးစက်မှုကာကွယ်ရေးအတွက်ရောရေဘေးကူညီကယ်ဆယ်ရေးအစီအစဉ်တွေကိုပါဘင်္ဂလားဒေ့ရှ်အစိုးရဘက်ကအတော်လေးကိုအင်တိုက်အားတိုက်ဆောင်ရွက်ပေးနေရပါတယ်။ဒီပိုင်းနှစ်ထဲမှာပဲလူသန်းနဲ့ချီစုဝေးနေထိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံတဲကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာလည်းရေကြီးမိုးများမြေပြိုကျမှုအနေနဲ့ရင်ဆိုင်ရမယ့်အရေးကျိုးတင်ကာကွယ်မှုတွေနဲ့အရေးပေါ်ရွှေ့ပြောင်းမှုတွေလှုပ်ဆောင်ပေးနေတယ်လို့ရိုဟင်ဂျာဒုက္ခသည်တွေက VOA မြန်မာပိုင်းကိုပြောပါတယ်။အထူးသဖြင့်ကတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာမြေပြိုကျလာနိုင်တဲ့အန္တရာယ်ရှိတဲ့တောင်ကုန်းအမြင့်နေရာတွေမှာနေထိုင်သူတွေကိုအရေးပေါ်ရွှေ့ပြောင်းပေးနေပါတယ်လို့ကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုကာမေးကပြောပြပါတယ
်။ဘာသာတဲ့အထူးအနေနဲ့တောင်ဝိုင်းလူဆိုင်ရောပေးနေတဲ့လူတွေအများကြီးရှိပါတယ်။အဲဒီ human နေရာဒီမှာအုတ်တိုင်နဲ့အုတ်ခုံးနဲ့ကတည်းကရှိတယ်ပြီးတော့သာလာအိမ်နဲ့အဲ့ဒီခြေပြီးတော့ဒီလိုကဲမကြည့်ကြအောင်သူတို့အမြဲတမ်းလဲလုပ်ဆက်နေတဲ့ COVID-19 ကဒါအရင်ကနေသူတို့လုပ်ဆက်နိုင်တာတော်တော်လေးကြီးကြီးကြီးပေါ့ပေါ့ပါတယ
်မိုးများရေကြီးပြီးမြေပြိုကျမှုအန္တရာယ်ရှိတဲ့နေရာတွေကနေမိသားစုလိုက်ခိတရေဘေးကယ်ဆယ်ရေးစခန်းတွေဖွင့်ထားတဲ့စာတင်ကြောင်းတွေစီကိုအရေးပေါ်ရွှေ့ပြောင်းပေးနေတယ်လို့လည်းကုတုပလောင်ဒုက္ခသည်စခန်းအနေထိုင်တဲ့ဥမောင်မောင်ကအခြေအနေကိုပြောပြပါတယ
်။သူငီယိုတွေရတော့လို့ဆိုရင်နေရာတိုင်းမှာတော်တော်သွားပြီးတော့ကုညီပါရီမေပြုံမှုတွေကြာရောက်မယ်အများကြီးရှိတယ်ဆိုလို့ဆိုရင်အဲ့ဒီလူတွေကတော်တော်ချေပြောင်းနေတယ်အဆောင်တွေပါရီသူတို့စကင်တက်မှာဟိုပညာသင်ကြတဲ့တောင်းတွေပေါ့အဲ့ဒီတောင်းတွေမှာတော်တော်မှုတွေပါရီစားနိုင်အောင်ဆက်ပြောင်းနေနေတာရှိတယ်။ဒါဥပမာကျွန်တော်အိမ်မှာအဲမိသားစုပေါင်း၁၀ယောက်ရှိမယ်ဆိုရင်ရှိနေသူတို့ဆယ်ယောက်ကိုတော်တော်တက်ကြတယ်ယူပြီးတော့သမိုးတွေပါရီအကာတဲ့သူတို့အဲ့ဒီငယ်ကိုရှင်းပြီးတော့သူတို့ကိုပြင်ထားတယ်ရှိတယ်။ဒါပေမဲ့ကျွန်တော်တို့အတိတ်ကယူရီရှာကတော့လည်းကျွန်တော်တို့မြန်မာနိုင်ငံကိုပဲပြင်ရှင်နေ
။ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးစီစဉ်ဆောင်ရွက်နေစေဖြစ်ပါတယ်။ဒီသတင်းမှတ်တွေထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ထက်ဝက်ကျော်လောက်မုတ်တုံမိုးတဲထန်စွာရွာသွန်းမှုကြောင့်ဒီနှစ်ရေလွှမ်းမှုမိုးကြီးမှုကတော့ဆင်းစုနှစ်တွေအတွင်းမှာအဆိုးဝါးဆုံးနှစ်ဖြစ်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်ရှင်။ကျွန်မစုမမ
VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျွန်မအင်ဂျင်နိုင်ပါ2020ရွေးကောက်ပွဲမှာရိုဟင်ဂျာတွေမဲပေးပိုင်ခွင့်ရရှိရေးနဲ့ပတ်သက်လို့ American အခြေဆိုင် Arakan Rohingya Union ကထုတ်ပြန်လိုက်တဲ့အစီရင်ခံစာအကြောင်းတင်ပြမှာပါ။ဇူလိုင်လ29ရက်နေ့ကထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာမှာအဓိကပါဝင်တဲ့အကြောင်းအရာတွေကိုအဖွဲ့ဥက္ကဋ္ဌဒေါက်တာဝါကာဦးတင်ကအခုလိုစပြောပါတယ
်။အရေးကြီးဆုံးကတစ်ခုကရွေးကောက်ပွဲအကြောင်းရိုဟင်ဂျာရွေရဲ့မဲစန္ဒပေးနိုင်ခွင့်ရိုဟင်ဂျာပါတီကိုအမေဆန်တာအဲ့ဒီ election မှာရက်တင်နိုင်ပဲကြောင်းနောက်တစ်ခုကအာရခိုင်ပြည်မှာမြို့နဲ့မြို့မှာဖြစ်နေတဲ့စစ်ဖြစ်နေတဲ့အခြေအနေဒုက္ခသည်အခြေအနေနောက်တစ်ခုကဒုက္ခသည်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်အကြောင်းသူတို့ပြန်တိုင်းပေါ်ဖို့အခြေအနေဘလို့လဲအဲ့ဒါ
ဒီကိစ္စကကုလသမဂ္ဂကလည်းဒီဟာသူတို့အတွက်အရေးကြီးဆုံးချက်နေနဲ့လည်းပြောထားရရှိတော့အခုလက်ရှိအခြေအနေအရရိုဟင်ဂျာတွေရဲ့မဲပေးပိုင်ခွင့်အခြေအနေဘယ်လိုရှိပါလဲရှင
်မြန်မာဆွေကရှောင်းနေလို့ကြားတယ်ရှောင်းနေတာကကျွန်တော်ထင်တာကဒီတက်မတော် ကတမ်မတော်ဖက်ကကံကွက်လို့အချင်းဒီမကောင်းလို့ဖြင်းဖြင်းပါပေါ့လေအဆူရချင်းမှလည်းအလန်တရားဆူရချင်းမှလည်းရိုဟန်ဂျာကိုမုံတယ်လူတွေလည်းရှိတယ်လေဆန်းကျင်တယ်လူတွေလည်းရှိတယ်အဲ့တော့ရှုပ်တွေ့တဲ့ပြဿနာဖြစ်သွားတယ်အဲ့တော့အချင်းနေကတော့အခုကျွန်တော်တို့စောင့်ကြည့်နေတယ်လေသူတို့မေးပေးနိုင်ခွင့်ရှိမလားမရှိဘူးလားဆိုတာ
အဲ့တော့အခုရခိုင်မှာလုံမဲ့မဲဆန္ဒနယ်မြေတွေရဲ့အနေအထားဥမာစစ်တွေမှာရှိတဲ့ IDP မှာရှိတဲ့လူတွေကတော့ဟိုမဲပေးနိုင်မလားပေါ့နော်အဲ့လိုမျိုးအခြေအနေရောဘယ်လောက်ထိတည်ထားလဲရှင
်အခုရခိုင်ပြည်မှာရှိတဲ့ URA IDP စခန်းတွေအဲ IDP camp တွေမှာရှိတဲ့လူတွေဟိုအခုသူတို့ဘာလို့နေဆိုတာနိုင်ငံသားရှိတဲ့လူတွေ green card တွေပြီးတော့ကအနီ holder တွေသူတို့ကိုမဲပေးနိုင်ခွင့်ပေးမယ်လို့ပြောပါတယ်ယူရိုဟိုင်းကြတဲ့မှာတော့အနီကတ်သိမရှိပါဘူးမြန်မာဆိုရကရိုဟန်ကြရကို by force အတေအဒမသူတို့ကို NBC လောက်ခိုင်းပြီးတော့အဲ့ဒီကနေပြီးတော့ဒီနိုင်ငံသားပြုလက်မှတ်တပေးနေပါတယ်အဲ့ဒါကရိုဟန်ကြကိုနိုင်ငံခြားသားနိုင်ငံခြားကလာတယ်တခြားနိုင်ငံကလာတယ်ဆိုပြီးတော့အဲ့ဒါကိုသူတို့ကို NBC လောက်ခိုင်းတယ်ဗောလေအဲ့ရိုဟန်ကြလူမျိုးထဲမှာလည်းနားမလည်တဲ့လူတွေရှိလို့တရှုလူတွေကအဲ့ဒါဘလောက်ဆိုးလဲဆိုတာနားမလည်လို့နိုင်ငံသားပြုကတ်ဒီကင်ထားတာရှိပါလေအခုသူတို့ကဆိုကဆိုရင်လုံနေအောင်မှာကိုယ်အဲ့ဒီလိုဟင်ကြလူတွေအဲ့နိုင်ငံသားပြုကတ်တွေရှိတဲ့လူတွေမေ့ပေးနိုင်မလို့ထင်ပါတယ်2010မှာအပါဝင်ခဲ့တဲ့လူဟင်ကြလူမျိုးဝိုက်ကတ်သူတို့ကခုမေးစမ်းတာပေးဖို့မပေးပါဘူးအဲ့ခိုင်ပြင်းမှာရှိတဲ့မျိုးနေအားလုံးမှာလူဟင်ကြအနေနဲ့ပါပါပဲတရားနေရာတော့မှရှိမှာမဟုတ်ဘူးသူတို့မေးပေးနိုင်ခွင့်ရှိမှာဆိုတာ
ဒီရိုဟင်ဂျာတွေကိုကိုစားပြုပြီးဝင်ပြိုင်မဲ့အမတ်လောင်းကိုစလေလောင်းအနေထားရောရှိပြီလားရှင
်ပါတယ်ရှိပါတယ်ကျွန်တော်မှရချင်းရှိတဲ့လူရှိပါတယ်အခုကျွန်တော်တို့မှလက်ရှိပါတီ3ခုရှိပါတယ်နော်အဲဒီ3ခုမှာကျွန်တော်တို့ကဝင်ပြိုင်မဲ့လူတွေရှိပါတယ်အရေးချင်းရှိတဲ့လူရှိပါတယ်အခုလိုရာကမြန်မာဆိုရကသူတို့ကိုခွင့်ပြုဖို့ပြန်ဆင်ဖို့တော့ခွင့်ပြုဖို့
ဒေါက်တာဝါကဦးတင်ပြောသွားတာပါရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့မြန်မာအစိုးရကအတိအမှတ်ပြုလက်ခံထားခြင်းမရှိပါဘူးရှင
်ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
COVID-19 ရောဂါကူးစက်သူ၄သန်းကျော်နေပြီးပြည်내တော်တော်များများလုပ်ငန်းတွေပြန်ဖွင့်ဖို့ကိစ္စလဲရပ်တန့်ထားရတဲ့အမေရိကန်ပြည်ထောင်စုမှာအလုပ်လက်မဲ့ဖြစ်သွားသူတွေအနေနဲ့လဲအနာဂတ်မှာဘယ်လိုဆက်ရည်တည်မလဲမရေမရာဖြစ်နေကြပါလေအထက်လွှတ်တော် Republican တွေကတော့သူတို့ဆိုပြတဲ့ Corona Virus ထောက်ပံ့ကူညီရေးနောက်ထပ်ဥပဒေကျန်တရက်ကိုတင်းလာနေမှာကြေညာပါလေ Asia Sra ရဲ့သတင်းတော်ကိုတင်ပြပါမယ်ကျွန်တော်ဒိတ်ထိုင်ဦးပါအေဂန်ပြည်တော်စုတော်မှာ COVID-19 ရောဂါကူးစက်မှုတွေဆက်တိုးနေပြီးအများဆုံးကူးစက်တဲ့နေရာတွေကအရှေ့တောင်ပိုင်းပြည်နယ်တွေမှာပါအိမ်ပြီးတော့ဝန်ထမ်းရေးရာရရှိချုပ်မတ်ကမယ်ဒိုးစ်က ABC ရုပ်သံကိုခုလိုပြောပါတယ
် We're finding more cases because we're testing more but indeed what we need to
ကျွန်တော်တို့ကစမ်းသပ်တာတွေပိုလုပ်နေတဲ့အတွက်ကူးစက်မှုတွေကိုပိုပြီးတွေ့လာပါတယ်ဒါပေမဲ့တကယ်တမ်းအာရုံစိုက်ရမှာကတက်ကြီးဆောင်ရှောက်ရေးဂေဟာတွေမတက်နိုင်တဲ့သူတွေကိုပြုစုဆောင်ရှောက်ပေးနေတဲ့ကျန်းမာရေးဌာနတွေဖြစ်ပါတယ်အဲ့ဒီနေရာတွေကအဓိကကူးစက်နိုင်တဲ့အန္တရာယ်ရှိနေတော့ဂရုစိုက်လိုက်ခြင်းအဖြစ်တည်ဆုံတဲ့အရေးအတွက်ကိုရှော့ချနိုင်ပါလိမ့်မယ
်။ကျန်းမာရေးအရာရှိတွေကတော့စမ်းသပ်စစ်ဆေးမှုတွေပိုတိုးပြီးလုပ်တဲ့အတွက်ရောဂါကူးစက်မှုတွေထပ်ပြီးတွေ့တယ်ဆိုတာကအကြောင်းအချက်ကလေးတစ်ခုမြတ်သာဖြစ်တဲ့ဆိုပြီးတုံ့ပြန်ပြောဆိုကြပါလေ။အရာရှိတော်တော်များများကဖက်ဒရယ်အစိုးရရဲ့ bias တိုက်ဖျက်ရေးတုံ့ပြန်လှုပ်ဆောင်ချက်တွေကိုဝေဖန်နေကြတာပေါ့။ New Mexico အချုပ်ရေးမှူးလူဂျန်ဂရေရှင်က ABC ရုပ်သံကိုခုလိုပြောပါလေ
We are
at the mercy of what's going on around
တိုင်းပြည်လုံးဖြစ်နေတာတွေကိုကြည့်ရင်ကျမတို့အခြေအနေကတနာစရာကောင်းတဲ့အနေထားပါတမျိုးသားလုံးနဲ့ပတ်သက်တဲ့ကျန်းမာရေးမဟာဗျူဟာဆိုတာလည်းမရှိပါဘူးပြည်သူကျန်းမာရေးအတွက်လိုအပ်တဲ့ရင်းနှီးမြှုပ်နှံမှုတွေကိုလည်းမလုပ်ဘူးစကတဲ့ကတည်င်းအလိန်ညာရီဆိုပြီးစခဲ့တာအမေရိကန်ပြည်သူတွေကိုကာကွယ်ပေးဖို့တုံ့ပြန်တာဝန်ယူမဲ့ကိစ္စမှာအဆိုးဝါးဆုံးမျက်နှာလွဲခေါင်းဆောင်ခဲ့တာပါ
ယောဂကုသမှုတွေဒိုးလာတာကြောင့်ပြည်내တော်တော်များများစီးပွားရေးလုပ်ငန်းတွေပြန်ဆမယ့်စီစဉ်နေရပ်တန့်လိုက်ပါတယ်။ဒီကုသယောဂပြန်နှံ့တဲ့ကာလမှာအမေရိကန်ပြည်ထောင်စုအတွင်းအချမ်းမြအားဖြင့်လှုပ်လှမဲ့နှုန်းက70ရာခိုင်နှုန်းရှိပါတယ်။အလုံးလှမဲ့ဖြစ်ရသူတွေအနေနဲ့အသည့်ပြဓာတ်မဲ့ကူညီထောက်ပံ့ရေးဥပဒေချမ်းအချိန်မီအတည်ပြုနိုင်သေးခင်မှာသူတို့လှဆင်ပေးရမယ့်အခအချင်းငွေတွေအချိန်မီမပေးနိုင်ပါဘူးဆိုရင်နေကြပါလေ။အထက်လွှတ်တော် Republican တွေဆိုပြတဲ့ဥပဒေချမ်းထဲမှာ COVID-19 ယောဂကုသတဲ့ကာလတူးစီကိုပေးနေတဲ့ဖက်ဒရယ်အစိုးရရဲ့အလုပ်လက်မဲ့ထောက်ပံ့ခြင်းတစ်ပတ်ဒေါ်လာ600အထိပေးနေတာကို200အထိလျှော့ချဖို့အဆိုပြုထားပါလေ။ဒါပေမဲ့အလုပ်လက်မဲ့ဖြစ်သွားတဲ့သူတွေကိုအရင်ကသူတို့ရတဲ့လကရဲ့80ရာခိုင်နှုန်းထောက်ပံ့ခြင်းပေးဖို့အဆိုပြုထားတာပါ။စီးပွားရေးရထိခိုက်တင်တာမှုတွေကိုကူစားဖို့ဒေါ်လာ1 trillion တန်ပေါင်းတန်သုံးဖို့ Republican ဘက်ကအဆိုပြုပါလေ။ပြည်ပြည်တော်ဝန်ထမ်းရေးရရှိချုပ် Mark Meadows က
အလုပ်လက်မဲ့ဖြစ်သွားကြတဲ့သူတွေကိုသူတို့အရင်ကရခဲ့တဲ့လုပ်ခရဲ့80ရာခိုင်နှုန်းကိုအာမခံအဖြစ်ဆက်ပြီးပေးနိုင်အောင်ကျွန်တော်တို့ပြင်ဆင်ပါမယ်။ဒီလိုပေးခြင်းအပြင်လူတွေကိုချောက်ဖို့ကိုရက်တင်နိုင်အောင်ထောက်ပံ့နိုင်မယ်လို့မျှော်လင့်ပါတယ
်။ Republican တွေအဆိုပြုတဲ့ဒေါ်လာ1 trillion သုံးဆွဲရေးဥပဒေချမ်းထဲမှာယောဂရှိမရှိစမ်းသပ်စစ်ဆေးမှုတွေပို့ပြီးသုံးနိုင်အောင်เจ้าหนี่เปลี่ยนพ่นနိုင်အောင်ထောက်ပံ့ကူညီဖို့တွေပါဝင်ပါတယ်တစ်ချိန်တည်းမှာမိသားစုတွေကိုမကြခင်လပိုင်းကတီးတန့်ပေးခဲ့တဲ့ကူညီထောက်ပံ့ရေးငွေမျိုးဒုတိယအချိန်ထောက်ပံ့မှုလည်းပါဝင်ပါတယ်အသေးစားစီးပွားရေးလုပ်ငန်းတွေကိုလှုပ်ရှားကတွေဆက်ပေးနိုင်အောင်ထောက်ပံ့ဖို့နဲ့အလုပ်ကိုင်ခံထားတဲ့ငှားတဲ့လုပ်ငန်းရှင်တွေကိုအခွန်နဲ့ပတ်သက်တဲ့အထူးအကျိုးခံစား권တွေထည့်သွင်းအဆိုပြုထားပါတယ်ဒါပေမဲ့လည်းဒီမိုကရက်တီနဲ့တော့အကျိတ်နဲ့ညှိနှိုင်းရအောင်မယ်လို့လှိလာသူတချို့ကသုံးသပ်ထားပါတယ်ဒီမိုကရက်တီကတော့လှုပ်လက်မဲ့တွေကိုဖက်ဒရယ်အစိုးရကပေးနေတဲ့ထောက်ပံ့ခြင်းတူးချင်းတစ်ပတ်ကိုဒေါ်လာ600ပေးနေတာကိုဆက်ပေးဖို့ပဲတွန်းတွန်းတိုက်တိုက်ဖိအားပေးနေကြောင်းပါခင်ဗျာကျွန်တော်သိတယ်ပ
ါခုစပီအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်2020ရွေးကောက်ပွဲအတွက်လက်ရှိအာဏာရ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေထဲမှာလက်ရှိလွှတ်တော်ကိုယ်စားလှယ်က80ရာခိုင်နှုန်းပြန်ပါပြီကိုယ်စားလှယ်အသစ်က20ရာခိုင်နှုန်းလောက်ပဲပါတာကြောင့်အပြောင်းအလဲသိပ်ဖြစ်လာမှာမဟုတ်ဘူးဆိုပြီးဝေမကြသူတွေရှိပါတယ်ဒီအမြင်ကဘယ်လောက်မှန်ပါသလဲလူလူမျှော်လင့်တောင်းတနေတဲ့စစ်မှန်တဲ့အပြောင်းအလဲမျိုးဖြစ်လာဖို့ဒီအချက်ကအဓိကကြပါသလားတခြားထက်သွင်းစဉ်းစားစရာဘယ်လိုအချက်တွေရှိပါသေးတယ်လဲစသည်အားဖြင့်အခုဆွေးနွေးကြမှာနားဆင်ကြရပါမယ်မြမအရေးလေးလာသူဒေါက်တာတင်မောင်တန်း The Voice Channel ရဲ့အမှုဆောင်ရာရှိချုပ်ဦးစည်ရသူတို့ပါဝင်ဆွေးနွေးထားကြပါခင်ဗျာမောင်တန်းနဲ့ဦးစည်သူ view အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာ
အဲမင်္ဂလာပါကိုကျော်တော်သိရင်
မင်္ဂလာပါဗျ
ဟုတ်ကဲ့ခင်ဗျာဆိုတော့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီက2020ရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောင်းစည်းရုံးတွေထွက်လာပါတယ်အဲ့ဒီမှာလူတွေကမျှော်လင့်ထားကြတာကလူသစ်တော်တော်များများပါလာမလားလို့မျှော်လင့်ထားကြတာကနေပြီးတော့လူသစ်က20ရာခိုင်နှုန်းပတ်ဝန်းကျင်ပါပြီးတော့လက်ရှိလွှတ်တော်ကိုယ်စားလှယ်က80ရာခိုင်နှုန်းပတ်ဝန်းကျင်ပြန်ပါလာပါတယ်အဲ့ဒီအပေါ်မှာဝေမကြတဲ့ဝေဖန်ပြောဆိုတဲ့အနေနဲ့ကျွန်တော်တို့ကြားရပါတယ်ဆိုတော့ပထမဦးဆုံးဆရာဦးတင်မောင်တန်းခင်ဗျာဒီလိုလက်ရှိလွတ်တော်ကိုယ်စားလှယ်80ရာခိုင်နှုန်းလူသစ်က20ရာခိုင်နှုန်းနဲ့ပဲရွေးချယ်တဲ့အပေါ်မှာဆရာအမြင်ပထမဦးဆုံးသိပါစေခင်ဗျာ
အပြောင်းလဲနဲ့လူသစ်လူကောင်းရွေးတာလည်းတော့မဆိုင်လောက်ဘူးလို့ကျွန်တော်ထင်တယ်အဓိကဆက်ဆက်တဲ့အချက်ကတော့သင်ယူနိုင်မှုသင်ယူနိုင်စွမ်းရည်ဖြစ်လိမ့်မယ်ထင်တယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့လည်းဒီကိုယ်စားလှယ်လောင်းတွေကိုရွေးချယ်ခဲ့ရဖို့ရှင်းလင်းပြောကြားချက်မှာဒေါအောင်ဆန်းစုကြည်ကသင်ယူမှုအရေးကြီးတဲ့အကြောင်းပြောတော်လာတွေ့ရတယ်ဆိုတော့ဘလောက်တိသင်ယူနိုင်စွမ်းရည်ရှိမလဲဆိုတော့အပေါ်မှာပဲမြန်မာနိုင်ငံရဲ့အပြောင်းလဲပေါ့နော်အဲ့ဒီသင်ယူနိုင်စွမ်းရှိတယ်ပြီးရင်အကောင့်တွေဖော်နိုင်စွမ်းရှိတယ်ပေါ့ဒီနှစ်ချက်ကအရေးကြီးမယ်လို့ထင်တယ်လူကောင်းလူသစ်ထက်ပေါ့
ဟုတ်ကဲ့ကိုစေရသူကရောခုနလို80 20ရွေးချယ်ထားတဲ့အပေါ်မှာကိုစေသူဘဝင်ကြလား
ကျွန်တော်ကတော့ဟိုမမနော်ဟိုလောက်ပေါ့ရ70 30လောက်ဆိုရင်တော့ပုံပြန်ကောင်းမလားဆိုရင်ကိုကတော့ပါတီပြင်ဘက်ကလူတယောက်နေနဲ့ပါတီထဲအခြေအနေကိုမသိဘဲနဲ့တော့ကျွန်တော်ကတော့စဉ်းစားမိတာပေါ့နော်ဆိုတော့ဟိုလူတော်များများကြတော့လဲတော့မျက်နှာသစ်တို့အသစ်တို့ကိုမြင်ကျင်နေနဲ့တူပါတယ်အဲ့ခါကြတော့ခု အခုလိုမျိုး70 20ကျတော့အိုနည်းတယ်လို့ထင်တဲ့လူတွေလည်းအများကြီးရှိတယ်ပေါ့နော်ဒါကတော့ဒေါန်ဆန်းစုကြည်ကတော့ကျွန်တော်ထင်တော့ဒီကောင်က2020ကလည်းဒါအရေးကြီးတဲ့အကျိုးအခွင့်ဖြစ်တဲ့အတွက်သူကသူတည်ပြီးသားလူတွေနဲ့ပဲဆက်ပြီးတော့အများစုခြိတက်ချင်တဲ့သဘောလို့တော့ကျွန်တော်ကတော့မြင်နေပေါ့နော်ဆိုတော့အဲ့ဒါတစ်ခုပေါ့ဟိုနောက်တစ်ခုကကျတော့ဟိုအဲ့ဒီ80 20ထဲမှာလဲကျွန်တော်တို့ကဒါကတော့80 20ဆိုတာကတော့ဟို quantitative ပေါ့လीဟိုကိန်းဂဏန်းအနေနဲ့ပဲကျွန်တော်တို့ကပြောတာပေါ့လीဒါပေမဲ့အထက်ထဲမှာ qualitative ပေါ့ဟိုအကြည့်သွေးရဘလို့ပြောင်းသွားလဲပေါ့နော်အဲ့ဒီအစ်စ်တွေကဘလို့လူမျိုးတွေလဲအဟောင်းတွေကရောဘလို့လူမျိုးတွေလဲအဲ့ဒါကတော့နောက်တစ်ဆင့်တော့ထပ်ပြီးတော့ကျွန်တော်တို့စဉ်းစားရမယ်လို့ထင်တယ်နော
်ဟုတ်ကဲ့ဒီလူသစ်နဲတဲ့အပေါ်မှာကျွန်တော်နားလေတာပေါ့နော်ဝေဖန်တဲ့လူတွေရဲ့အမြင်ပါလဲဆိုတော့ဒီပြီးခဲ့တဲ့9နှစ်တာကာလမှာဒီလက်ရှိလွတ်တော်ရဲ့စွမ်းဆောင်မှုအပေါ်ပေါ့လက်ရှိလွတ်တော်နဲ့လွတ်တော်ကိုယ်စားလှယ်ရဲ့စွမ်းဆောင်မှုအပေါ်မှာဘဝင်မကြလို့ဟလာနောက်ထပ်လက်စလက်နာပူထက်မဲ့လူသစ်တွေကိုမျောလင့်နေလို့ကျွန်တော်အဲ့လိုနားလေတယ်ဆိုတော့ဇော်ဒမွန်သန်းအနေနဲ့ကဟလာပြီးခဲ့တဲ့9နှစ်လွတ်တော်သက်တမ်းမှာလွတ်တော်ရဲ့စွမ်းဆောင်ကြီးလွတ်တော်ကုသလေရဲ့စွမ်းဆောင်ကြီးနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသဘောရလဲအဲ
ပြီးခဲ့တဲ့သက်တမ်းမှာကြည့်လို့ရှိရင်တော့ကျွန်တော်တို့ရေပူရအားဖြင့်လွတ်တော်တွေဟာအဲဆွေးအပေါ်မှာဝေဖန်တာနေတယ်ဆိုပြီးတော့တော်တော်များများဝေဖန်ကြတယ်အထူးသဖြင့်မီဒီယာကနေသုံးသက်တဲ့ဒီတွေကအဒီလိုပြောကြတာရှိတယ်ဒါပေမဲ့ဟိုလွတ်တော်အပူပြီးထိရောက်စေခြင်းလဲဆိုတော့ကလည်းကျွန်တော်တို့တိုင်းပြည်ကိုပြောင်းသွားစေခြင်းလို့ပေါ့နော်ပြောင်းသွားစေခြင်းလဲဆိုတဲ့အခါကျတော့ပထမဆုံးအခြေခံကလူသစ်ပဲပြည်ပြည်လူဟောင်းပဲဖြစ်ဖြစ်လက်ရှိစနစ်ကိုနားလည်ဖို့လိုတယ်ပြီးရင်ကိုရွေးချင်တဲ့စနစ်ကိုနားလည်ဘူးလို့ပြောရွေးချင်တဲ့စနစ်ဆိုလို့ရှိရင်2015 NLD ရဲ့တင်ပြချက်မှာဖော်ပြထားပြီးသားဖြစ်တယ်ဘလို့ဆိုရမျိုးတည်ထောင်နေတာလဲဆိုရင်တန်ရှင်းဖြစ်လက်ပြီးတော့ထိရောက်တဲ့အဆိုရကိုသူကထူထောင်ရဲ့လို့ထူထောင်ခြင်းတယ်လို့သူကပြောထားပြီးသားဖြစ်တယ်ဆိုတော့ဒါဖြစ်ရင်တန်ရှင်းထိရောက်ဖြစ်လက်တဲ့အဆိုရပါလေအဲ့ဒီမှာလိုအပ်တဲ့စနစ်တွေကပါလေဘာလို့ကိုလောက်ရမှာလဲဆိုတဲ့ကိစ္စမှာတော့ပြီးခဲ့တဲ့အစောတက်ထက်မှာလဲစိတ်ခေါ်ချက်ရှိနေတယ်လို့ထင်တယ်ရှင်းရှင်းလင်းလင်းဖွင့်ဆိုသတ်မှတ်ထားတာမရှိဘူးဖွင့်ဆိုသတ်မှတ်ထားတာမရှိတဲ့အတွက်ကြောင့်မို့လို့လဲကျွန်တော်တို့ကဝေးပါမယ်ဆိုရင်တင့်တမားဆိုတဲ့မျိုးကုန်တစ်ခုရှိလာဘာကြောင့်လဲဆိုတော့အဲ့ဒီလိုစနစ်တွေကိုဘလို့စနစ်တွေနဲ့နိုင်ငံတွေကပေါ်ဆောင်ရမလဲဆိုတော့ကိုလီလာဖတ်ရှုတဲ့လူဒါတော်တော်လေးနည်းတော်တော်လေးနည်းတယ်ဆိုတာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထံမှာမဟုတ်ဘူးအပြင်းမှာလည်းနည်းပါတယ်နော်အဲ့တော့စိန်ခေါ်ချက်ကကိုရွေးမဲ့စနစ်တနည်းပြောလို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က2015ဒီကောက်ပွဲကြီးညာစရမ်းမှာဖော်ပြခဲ့တဲ့တန်ရှင်းจิตလက်ထိရောက်တဲ့အစိုးရကိုဘယ်လိုထူထောင်မလဲဒါကတော့ချက်ပါပဲ
ကိုစီသူကိုစီသူရောပြီးခဲ့တဲ့လွတ်တော်သက်တမ်း9နှစ်မဟာလွတ်တော်နဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့စွမ်းဆောင်ရည်နဲ့ပတ်သက်လို့ကိုစီသူဘယ်လိုသဘောရလဲ
ကျွန်တော်ကတော့ဒီတဲ့ပိုကောင်းအောင်လုပ်လို့ရတယ်လို့မြင်တယ်ပေါ့နော်ဟိုဘာလို့လဲဆိုတဲ့အခါကျတော့ဟိုကျွန်တော်မြင်တာကတော့လေဟိုလွတ်တော်ကဟိုအစိုးရအဖွဲ့ဖွဲ့နိုင်မှုရွေးပေးတဲ့အဖွဲ့အနေနဲ့အဓိကအပြင်ဟိုတုံးလိုက်တယ်လို့ကျွန်တော်တို့မြင်တာပေါ့နော်အဲ့ဒါကတစ်ခုပေါ့နောက်တစ်ခုကကြတော့ဟိုလွတ်တော်တဲမှာကကြတော့ဟိုဘယ်လိုပြောရမလဲလှုပ်ရှားမှုကတော့အားနည်းနေတယ်လို့ကျွန်တော်တို့မြင်တယ်ဒါပေမဲ့အထက်ထဲမှာလည်းဟိုလုံနိုင်ကြိုင်နိုင်တဲ့လွတ်တော်ကိုယ်စားလှယ်လည်းအများကြီးတော့ပေါ်လာပါတယ်အတန်ကကြားနေတာကတော့တချို့ပြည်နယ်တို့တိုင်းဒေသကြီးလွတ်တော်တို့ဘာလို့မှဆိုရင်တော့အတန်ကြားရတာနည်းတယ်ပေါ့နော်ပြည်အောင်စုလွတ်တော်တဲမှာတော့နည်းနည်းလှုပ်တဲ့လူရှိတယ်ရန်ကုန်တို့ကျန်ကုန်လွှတ်တော်မှာဆိုလဲဘာပဲပြောလှုပ်တဲ့လူတွေကျွန်တော်ရှိတယ်။ဘုံပြည်နယ်လိုဟာမျိုးမှာလည်းရှိတယ်။ကျန်တဲ့နေရာတွေကတော့ဟိုသတင်းမီဒီယာကမပေါ်ပြတာတော့လောက်တောင်းတော့လကောင်းဒါမှမဟုတ်ပဲနဲ့လေသူဟာသူကိုငြိမ်တာတော့လကောင်းငြိမ်တယ်လို့တော့ကျွန်တော်တို့သုံးသပ်ရတယ်နော်။အခုရှိတာကတော့ဘာလဲဆိုတော့ဒီလွှတ်တော်ကိုယ်စားလှယ်တွေကဒီတဲ့ပုံပြီးစွန့်ပြနိုင်မှုဆိုတာကတော့ဟိုသူတို့ရဲ့အခန့်နဲ့လဲဆိုင်တယ်။နောက်တစ်ခုကတော့သူတို့ကို support လုပ်တဲ့ team ပေါ့နော်။ဒီသမရဦးသိန်းစိန်လက်ထက်ကလည်းဒီတိုင်းပဲနောက်ပြီးတဲ့ခါကျတော့ဒီဘက်ဒေါန်ဆန်းစုကြည်လက်ထက်မှာကြတော့လေဒီလွတ်တော်ကိုယ်စားလှယ်တွေ support လုပ်တဲ့ဘာကတော့အားနေတယ်ဒါကကြတော့လေဘန္ဒာရေးချီနေကြောင်လဲကျွန်တော်တို့ဖြစ်နိုင်တာသွားတွေ့ရတယ်ဆိုတဲ့အခါကျတော့ဟို ယူရီရဲ့အခံကြောင့်လားဒါမှမဟုတ်ဘဲနဲ့လေသူတို့ကို support ပေးနိုင်တဲ့ mechanism ပေါ့နော်ဒီဂျန်နီယာကအားနေတာလားပေါ့နော်အဲ့ဒါလေကျွန်တော်တို့အဖြေရှာဖို့လိုတယ်နောက်ဆုံးတစ်ခုကတော့ဘာလဲဆိုတော့ဒါကကျွန်တော်တို့လွတ်တော်နဲ့အစိုးရဆိုတဲ့ကောင်ပါအစိုးရထဲမှာကျတော့ကွန်ဆန်ဆူကြီးကထိုင်နေတာဟုတ်သူကတော့တကယ်ဒီပြည်နိုင်ငံကလူအများစုကလည်းလေးစားရတဲ့ပုံစံဖြစ်တဲ့ဒီပါမောင်ကြည့်ရမောင်ကတကယ်ကြော်ကြားတဲ့အဖြစ်ဖြစ်တဲ့အခါကျတော့ပါတီရင်းကလူတွေကဒီပြတ်တော်ကလူတွေကပဲဒီကိုယ်ကောင်းဆောင်ကိုပြန်ပြီးတော့ထောက်ပြရတဲ့သဘောမျိုးပေါ့နော်ဒါရိုက်ထောက်ပြရတာမဟုတ်ပေမဲ့သူပူဇော်ပြုတဲ့ဆွေရောက်ထောက်ပြဖို့ဘာညာကြတော့ခက်များခက်နေသလားအဲ့ဒါမျိုးဆိုရင်တော့ဒါကလွတ်တော်ကိုယ်စားလှယ်တွေရဲ့အခံတို့သူတို့ support လုပ်ထားတဲ့ဟိုထောက်ပံ့မှုတို့ဘာလို့လဲမဆိုင်ပဲနဲ့ဘာလို့ပြောဟိုရှိန်နေတယ်ဆိုတဲ့ဟာမျိုးကြောင့်များလား
ဟုတ်ပြီးကြတဲ့လွတ်တော်တဲ့တန်းလွတ်တော်တဲ့တန်းမှာနဲ့ပတ်သက်ရင်လွတ်တော်ကုစလေတွေလွတ်တော်ရဲ့ဆွမ်းဆောင်ရည်နဲ့ပတ်သက်အဓိကအများဆုံးပြောကြတာကတော့ check and balance ပေါ့ဆိုရကိုစောင့်ကြည့်မယ်ဝေဖန်မယ်ထောက်ပြမယ်လမ်းတက်ပေးမယ်ဆိုတဲ့လှုပ်ဆောင်ချက်မျိုးအားနေတယ်လို့အများစုကဝေဖန်ကြတာကျွန်တော်တို့တွေ့ရတယ်လေနောက်ပြီးတော့ဇေယုဒ္ဓမောင်တန်းဗမာပြည်မှာလက်ရှိကဟလာအိုးချိုရေးပိုင်းကနေပြီးတော့အပြောင်းအလဲကိုအဓိကတွန်းနေတာကျွန်တော်တို့တွေ့ရတယ်လွတ်တော်ကနေပြီးတော့အပြောင်းအလဲကိုတွန်းတာတယ်အိုးချိုရေးပိုင်းကလိုချင်တာကိုလွတ်တော်ကတိုင်းလုတ်ပေးတဲ့ပုံမျိုးပဲတွေ့ရပြီးတော့လွတ်တော်ကဥဆောင်နေတဲ့ပုံမျိုးမတွေ့ရအောင်ဆိုတော့တကယ်ရောလွတ်တော်မှလူသေးပဲများများလူကောင်းပဲများများဟလာ check and balance မလုပ်နိုင်ဘူးအစိုးရကသူကလမ်းမတက်ပြနိုင်ဘူးစောင့်ကြကြည့်ရှုတာအားနေမယ်ဆိုရင်လွတ်တော်ကနေပြီးတော့အပြောင်းအလဲကိုတွန်းဖို့ဆိုတော့ကဘယ်ဖြစ်နိုင်မှာမလဲခင်ဗျာ
လွတ်တော်အမတ်တရားလွတ်တော်ရဲ့အခမ်းအနားဒါဟုတ်တယ်မူဝါဒကိုဒီမူဝါဒကိုဆောင်ရွက်မယ်လို့အစိုးရကပြောထားတာကိုဆောင်ရွက်လားမဆောင်ရွက်လားဆိုတော့ကိုကျွန်တော်တို့ကြီးကြပ်ထောက်ပြဝေဖန်တုံ့တက်တဲ့အလုပ်ကိုတော့လုပ်ရမယ်။ဒါပေမဲ့နော်ကျွန်တော်တို့ကဆက်ဆက်အခြေအနေကိုပြန်တော့ကြည့်ဖို့လိုတယ်ဗမာမြန်မာနိုင်ငံအနေထား။ဒါကမျိုးသားဒီမိုကရေစီအဖွဲ့ချုပ်မို့လို့ဒေါအောင်ဆန်းစုကြည်မို့လို့ကျွန်တော်ကအကွယ်ပြောဆိုနေတာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးတဲ့ကိုဝင်လာရတာက2015ပထမအဦးဆုံးအရက်သားတွေကစပြီးဝင်လာအဲ့တော့အကျိုးရည်သဘောကိုစပြီးတော့လက်တွေ့ကြကြထိတွေ့ရတာဒီတော့ဘယ်သူပဲတက်လာတက်လာမျိုးသားဒီမျိုးစီဖွဲ့ချုပ်ကြုံတွေ့ကြရတဲ့အခက်အခဲမျိုးကြုံတွေ့ပါတယ်နော်အဲ့ဒီအခါမှာဒီအစိုးရအဖွဲ့တွေကလုပ်တဲ့ခေါင်းဆောင်တွေကနော်ကျွန်တော်တို့ကိုခင်ဗျားတို့ဝေဖန်သုံးတက်တဲ့အခါမှာသူတို့ရဲ့အခက်အခဲတွေရှင်းပါသူတို့ရှင်းနေလို့ရတာရှိကောင်းလည်းရှိတယ်
ဟုတ်ကဲ့
နော်ဒီလိုအချိန်မျိုးမှာကျွန်တော်ကိုကျတော့သိနေတဲ့เนาะကျွန်တော် oversight လုပ်ရတဲ့ခါကအားနည်းသွားတယ်။ဒါကြည့်ရင်အရင်အစိုးရတော့ဟောအရင်အစိုးရကြတော့ကျွန်တော်သိခဲ့တဲ့ဟာတခုပြောရမယ်ဆိုလို့ရှိရင်အဲ့ဒီ2017ကနေ15ထိ16ထိပေါ့เนาะ9နှစ်တာချိန်မှငင်းဆိုတော့မလွှဲခင်နေတာဆွဲခဲ့တယ်။အဲ့ဒီဆွဲခဲ့တဲ့လူတွေကိုတိုင်းကလွတ်တော်တွေကိုရောက်လာတယ်ဝင်းကြီးတွေကတကယ်ကောင်းတယ်ပေါ်ပြီဆိုတော့အဲ့ဒါကိုပြန်ပြီးကန့်ွက်တယ်အဲ့ဒီဆွဲခဲ့တဲ့လူတွေကပဲပြန်ပြီးကန့်ွက်တယ်နော်အဲ့တော့ဘာဖြစ်လာလဲပါတီနှစ်ခုရဲ့အားပြိုင်မှုဇယိုင်းလက္ခဏာကိုတွေ့တွေ့ရ
ဟုတ်ကဲ့
နော်အဲ့ဒါအားပြိုင်မှုမှာပြီးခဲ့တဲ့အစိုးရလက်ထက်မှာပို့ပြီးရှိပြီးတော့အဲ့ဒီအစိုးရလက်ထက်မှာအားပြိုင်မှုမရှိဘာလို့လဲပါတီနှစ်ခုကအားနာရဲ့အတိုင်းစားကိုအခြေခံတဲ့နေရာမှာပွာသွားလို့လို့ကျွန်တော်ကတော့အဲ့လိုသုံးသပ်တယ
်
။လူတွေကလည်းအာနာရဲ့အတိုင်းစားကိုလိုချင်တဲ့အခြေခံတဲ့ကိစ္စမှာပွာသွားကြတယ်လို့ကျွန်တော်ကဒီလိုပဲထင်
တယ်။ဟုတ်ကဲ့
ဒါကြောင့်အိတ်ပွားချက်ဖြစ်တယ်လို့ကျွန်တော်
ထင်။ဟုတ်ကဲ့ကိုစေသူရောဒီလွတ်တော်ကအပြောင်းအလဲကိုတွန်းနေတာမဟုတ်ဘဲနဲ့အစိုးရကပဲအုပ်ချုပ်ရေးဘိုင်းကပဲအဓိကတွန်းနေတဲ့အခါကျတော့လွတ်တော်ဘိုင်းကလည်းပဲပို့ပြီးတော့အပြောင်းအလဲကိုတွန်းတင်နေဆိုတဲ့အပေါ်မှာဘယ်လိုသဘောရလဲ
။အဲ့ဒါကတော့ဟိုကျွန်တော်အနေနဲ့ကတော့ဟိုဘသူကဥဆောင်တယ်ဆိုတာတဲ့ပေါ့လေ။ဟိုအခုလုံးကတော့ကျွန်တော်တို့တွန်းနိုင်ရင်တော့ပိုကောင်းတယ်။ဘာလဲဆိုတော့အစိုးရဘိုင်းမှာလည်းတကယ်တမ်းတော့ဟိုလောက်စရာတွေကကျွန်တော်တို့ကအများကြီးရှိတယ်ပြီးတဲ့ခါကျတော့အခုဘာပြောပြောဒါဟို2008ကမပြည့်စုံဘူးပဲပြောပေမဲ့အခုဟာကတော့ဟိုတိုင်းဒေသကြီးလိုက်ဟိုပြည်နယ်လိုက်ဆိုရအဖွဲ့တွေမှာဆိုရင်ဒါသက်ဆိုင်ရာခေါင်းဆောင်ရဲ့စွမ်းဆောင်မှုလိုက်တာကဟိုသက်ဆိုင်ရာတိုင်းနယ်ပြည်နယ်ရဲ့စွမ်းဆောင်မှုကပြတ်သွားတာပေါ့နော်ဘာပြောရလတ်ထွက်တာတွေဘာတွေကလည်းတချို့တိုင်းနယ်ပြည်နယ်တွေဆိုကျွန်တော်တို့မြင်နေရတယ်ပြီးတော့ခုကိုဗစ်ကိစ္စမျိုးမှာဆိုရင်တနေရာနဲ့တနေရာကကျွန်တော်တို့ကိုယ့်ရဲ့အကဲဖြတ်မှုပေါ်မူတည်ပြီးတော့သက်ဆိုင်ရာခေါင်းဆောင်ရဲ့အကဲဖြတ်မှုပေါ်မူတည်ပြီးတော့ဒါကာဖျူးချိန်ပေါ့ဗျာ ပြင်ညမထွက်ရတဲ့အချိန်တတ်မှတ်တာပါညာဆိုတော့ကျွန်တော်ကွာသွားတာကျွန်တော်တို့ကတွေ့ရတွေ့ရတဲ့အခါကျတော့ဟိုအစိုးရပိုင်းကလည်းတကယ်ကတော့တွုံးမှုတော့လိုတယ်ဒါပေမဲ့တော်တော်တွေကတော့မလုပ်ဖို့လိုလဲဆိုတော့အစိုးရကဟာမသွားရအောင်ပြီးတဲ့အခါကျတော့ဟိုကိုချိန်ပါလို့ခေါ်တဲ့ဒီကိုပဲအကုန်လုံးစဉ်းစားပြီးတဲ့အခါကျတော့ဆုံးဖြတ်နေတဲ့အခါကျတော့ไอเดียမျိုးစုံမထွက်လာဘဲနဲ့ဟိုအကောင်းဆုံးไอเดียမဟုတ်ဘဲနဲ့ไอเดียတခုတည်းကိုပဲအကောင်းဆုံးယူပြီးတော့အကောင့်ထဲပို့လိုက်တာလည်းမျိုးမဖြစ်အောင်အဲဒါမျိုးဒါလွတ်တော်လို့ပါတော့ကျွန်တော်တို့ထောက်ပြဖို့လိုတယ်အဲ့တော့ဘသူကဥဆောင်ဆိုတာကတော့ကျွန်တော်ထင်တော့ပြောဖို့တော့ခက်တယ် ਨੇ ဒီလိုဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဘာလို့လွတ်တော်ရဲ့အခန်းကဏ္ဍတော့အလေးပေးပြီးပြောလို့ရှိလဲဆိုတော့လွတ်တော်ဆိုတဲ့ဟာကတော့မြန်မာနိုင်ငံမှာမရှိတဲ့ဟာ institution ပေါ့လေ democratic ဒါဖွဲ့စည်းလို့ကျွန်တော်တို့ဖြစ်နေတဲ့အတွက်ကြောင့်မလို့တွတ်တော်ကတော့ရှာရှာပွားပွားရလာတဲ့အချိန်ကာလလေးမှာတောင့်တင်းစေချင်တာပေါ့ဟိုဆိုရတွေကတော့ဘာပြောပြောကျွန်တော်တို့ကဘယ်ခက်မှမဆိုရှိခဲ့တယ်ပေါ့နော်ဒါတမရဆိုရလက်တက်မှာလည်းဘာပြောပြောဝန်ကြီးချုပ်တို့ဝန်ကြီးတို့ကတော့ရှိနေတဲ့အတွက်ကြောင့်မလို့မရှိတဲ့ခဲ့တဲ့လွတ်တော်ကိုတော့ဒီတဲ့တော့တောင့်တင်းတင်းဖြစ်စေချင်တာ
ဟုတ်ကဲ့နောက်တစ်ချက်ကခုနကကိုစေသူပြောတဲ့အထဲမှာပါတယ်လို့ဒါပြည်내တိုင်းအစိုးရတွေဝန်ကြီးချုပ်တွေပေါ့လေပြောရရင်တော့ဝန်ကြီးချုပ်တွေတယောက်ချင်းစီရဲ့လက်စာလက်နာအစွမ်းအစပေါ်မူတည်ပြီးတော့ဟာသူဒေတာသူဒေတာမှာကိစ္စရပ်တွေနဲ့ပတ်သက်လို့ကင်တွယ်ပုံကပြောင်းသွားတယ်ကျွန်တော်တို့ပြီးခဲ့တဲ့တက်တမ်းမှာပြန်ကြည့်မယ်ဆိုရင်တချို့ပြည်내တိုင်းတွေမှာဟိုဘာဖြစ်နေမှန်းတော့မသိတော့အောင်ဘာမှအတန်မထွက်တဲ့ဟလာထင်းထင်းရှားရှားထူးထူးခြားခြားဘာမှမကြားရတဲ့တိုင်းတဲ့ပြည်내တွေဒါအများစုပဲတကယ်တကယ်အတန်ထွက်တဲ့လက်စားလက်နာမြင်ရတဲ့ဝန်ကြီးချုပ်ကနည်းနည်းပဲရှိတယ်အခုရွေးကောက်ပွဲမှာလည်းပဲရန်ကုန်တိုင်းဝန်ကြီးချုပ်ကတော့ကျမရေးရဆိုပြီးတော့ရွေးကောက်ပွဲပြန်ဝင်ဘူးကျန်တဲ့တိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေအားလုံးရွေးကောက်ပွဲပြန်ဝင်တယ်ဆိုတော့အလားအလာကတော့ဒါဘလူးလာမယ်ဆိုတာမသိပေမဲ့ခံမှန်းရတာကတော့နောက်တဲ့တန်းမှာလည်းပဲလက်ရှိဝန်ကြီးချုပ်တွေပဲဆက်ပြီးတော့ဟလာတာဝန်ကျမယ်ဆိုတဲ့သဘောမျိုးကျွန်တော်တို့အလားအလာတော့မြင်နေရတာပေါ့လေဆိုတော့ဥဒမောင်းတန်းငိုတုံးကတော့မှလက်စားလက်နာမရှိတဲ့ဝန်ကြီးချုပ်တွေပဲထပ်ပြီးတော့နောက်တဲ့တန်းမှာလည်းပဲဝန်ကြီးချုပ်ဖြစ်လို့မယ်ဆိုရင်လူတွေလူချင်းနဲ့တကယ်လက်တွေ့ကြမြင်ချင်းနဲ့ဟလာအပြောင်းအလဲမျိုးဖြစ်လာဖို့လွယ်ပါမလားဆရာဥဒမောင်းတန
်းဟိုပထမကဟိုဒီဝန်ကြီးချုပ်တွေပဲနောက်တဲ့တန်းမှာဝန်ကြီးချုပ်ဖြစ်မယ်လို့ယူဆလို့မရဘူးထင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ပထမတက်တာမှာအစိုးရဖွဲ့ဖို့ကိုကြည့်တဲ့အခါမှာပါတီကောင်းဆောင်တွေအကုန်လုံးကဝန်ကြီးချုပ်နေရာမှာထိုင်တယ်။အဲ့ဒါကိုတော့စန်းစုကြည်ရဲ့မိန့်ခွန်းမှာအတင်းမှုနဲ့ဆက်ဆက်ပြီးကျွန်တော်ကြည့်ဖို့လိုတယ်။ပထမတစ်ချက်ကခုနကကျွန်တော်ပြောခဲ့တယ်လို့ပဲမြန်မာနိုင်ငံမှာပထမအဦးဆုံးအထုရေးတဲ့ဝင်ရတာဖြစ်တဲ့အတွက်ကြောင့်ဒါဘယ်ပါတီပဲဖြစ်ဖြစ်အတင်းယူဖို့လိုအပ်တယ်။အဲ့ဒါကိုအတိမတ်ပြုတ်ပြီးတော့စန်းစုကြည်ကပြောသွားတယ်။အဲ့တော့ခုနပါတီကောင်းဆောင်တွေအများသောအပြင်တခြားနိုင်ငံတွေမှာရောဆင်လာနိုင်အခြားဒီရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရတွေပေါ့နော်အဲ့ဒီအစိုးရတွေမှာပါတီထိန်းသိမ်းကောင်းဆောင်တွေအကုန်လုံးကဘူအစိုးရရဲ့ဝန်ကြီးနေရာတွေကိုယူကြတယ်ဒါပေမဲ့ပြီးခဲ့တဲ့တက်တာမှာအဲ့ဒီလိုမဟုတ်ဘူးအဓိပ္ပာယ်ကပါလေဒေါက်ဆာစုကြည်ပြောသွားသလိုသင်ယူဖို့အတွက်သူတို့ဒီတိုင်းကိုဆင်သွင်းတာအဲ့တော့ဒီတက်တာမှာတော့ကျွန်တော်အဲ့ဒီလိုဖြစ်နိုင်မယ်လို့မထင်ဘူးဝိဇုတ်တချို့ဝိဇုတ်တွေတချို့ဟာတော်တော်များများအလေးလာသင်ယူပြီးသွားပြီ။ဒါကြောင့်မို့သူတို့ဒီနေပြည်တော်ကိုရောက်လာကြနိုင်မယ်လို့ကျွန်တော်ကတော့ဒီလိုမျှော်တင့်တယ်အရင်တိုင်းကြည့်ချင်ပါတယ်။ကိုကျော်ကျော်သိန်းပြောသလိုဒီဝိဇုတ်တွေပြဖြစ်မယ်လို့တော့မထင်ဘူး။အပြောင်းအလဲတွေလည်းရှိနိုင်မယ်ထင်တယ်။ဥမာတချို့ဟိုနေပြည်တော်ကိုမရောက်လို့ရှိရင်လည်းဝိဇုတ်တွေကတော်တော်ပဲကိုပြန်ပြီးသွားပြီးတော့အစိုးရကိုပြန်တဲ့အထင်ကြောင့်မို့ဘာလို့သူတို့ဒီအစိုးရသူတို့ခုနပြောသွားတဲ့တစ်ချောင်းလုံးမှာကျွန်တော်တို့အစွမ်းကိုထိန်းချောင်းပို့ကျူးသွားတဲ့ခါမှာလက်တွေ့ကြကြတောင်းပါပြောရလို့ရှိရင်ပြီးခဲ့တဲ့တက်တမ်းမှာလွတ်တော်ကဆုံးဖြတ်ခဲ့တဲ့ဆုံးဖြတ်ချက်တစ်ချက်ရှိတယ်အဲ့ဒါလေးကအရေးကြီးတယ်ဥမာအစိုးရရဲ့ performance ကိုပြောတဲ့ဆောင်ရွက်ပြီးမြောက်မှုတွေကိုစီစစ်သုံးသပ်နိုင်ဖို့အတွက်ဥပဒေနဲ့ပြတ်ထားခဲ့တယ်သူတို့တပိမဲ့သူတို့ကပြီးခဲ့တာကဘာလဲဆိုရင်လုပ်ငန်းစစ်ဆေးရေးအဖွဲ့ကိုအဲ့ဒီတောင်းနေပြီးခဲ့တယ်အဲ့ဒီအတွက်လုပ်ငန်းစစ်ဆေးရေးကခုနထိန်းချုပ်ကြီးချက်တဲ့အလုပ်ကိုလုပ်ဖို့အတွက်စနစ်တွေကိုစပြီးထူထောင်ရေးဆွဲနေတော့မှရှိသေးတယ်ကျွန်တော်သိသလောက
်ဟုတ်ကဲ့
ဒါပေမဲ့အဲ့ဒါတွေကလူတွေမမြင်သာသေးဘူးစနစ်သဘောဖြစ်နေတယ်ကျွန်တော်မတိဆောက်တာမဟုတ်ဘူးတိဆောက်ခဲ့တယ်ကျွန်တော်
အစားပဲရှိသေးတာပေါ့လေဆိုတော့ကျွန်တော
်အစားပဲရှိ
ဟုတ်ကဲ့ဆိုတော့ဟလာလက်ရှိဝန်ကြီးချုပ်တွေပဲဝန်ကြီးချုပ်ပြန်ဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေနောက်ထပ်အပြောင်းအလဲဖြစ်သည်ဖြစ်စေလွှတ်တော်ကိုယ်စားလှယ်တွေကလည်းပဲဟဲ့လားလက်ရှိ80အသစ်20ဖြစ်သည်ဖြစ်စေဒါတွေကဒ တကယ်မြင်ကျင်တဲ့အပြောင်းအလဲတွေဖြစ်ဖို့အတွက်ဒီအချက်တွေကအဓိကမကြောက်ဘူးပဲကျွန်တော်တို့သတ်မှတ်ကြမယ်ဆိုရင်ကုစည်သူတကယ်တကယ်လူတွေမြင်ကျင်တဲ့သူတို့ရဲ့နေတူဘဝကိုဓာတ်ရိုက်ထိတဲ့အပြောင်းအလဲတွေမြင်မှုဆိုရင်တကယ်ကတခြားဘယ်လူအချက်တွေများလိုတာလဲကုစည်သူ
အဲ့ဒါတော့ဟိုကောင်းဆောင်တွေရဲ့ဟိုကြီးမန်းချက်ပေါ့ဗျာသူတို့ဘယ်လောက်ကြီးမန်းထားသလဲပေါ့ထိပ်ပိုင်းကောင်းဆောင်တွေကဘယ်လောက်ကြီးမန်းထားသလဲမြန်မာနိုင်ငံရဲ့လက်ရှိခြေအနေကိုတွက်ချက်ပြီးတော့ဘယ်လောက်ထိသွားနိုင်မယ်လို့အကွက်ထားလဲပေါ့နော်ဒါအဲ့ဒီပုံမှာတစ်ချက်တည်ပါတယ်အဲနောက်တစ်ချက်ကတော့ဟိုကျွန်တော်တို့ပြောနေကြဟာပဲပေါ့လေဘျိုဂရစီရန်နေရပေါ့နော်ဒီဆိုရအဖွဲ့ပေါ့နော်ဒီဆိုရရန်နေရကြီးပေါ့နော်ဒီပြည်သူ့ဝန်ထမ်းရန်နေရကြီးအဲ့ဒါကြီးကဘယ်လောက်ထိဟိုမောင်းနေအားကအခုရတိလဲအလုပ်တော့လုပ်နေတယ်ပေါ့နော်ဒါပေမဲ့အရင်ကတော့တော့ကောင်းလာပြီမဲ့ဒါတိတက်တော့အများကြီးသွားလို့ရသေးတယ်ပေါ့နော်အဲ့ဒီပုံမှာလဲကျွန်တော်တို့မူတည်နေတယ်ပေါ့နော်အဲနောက်ပြီးတဲ့ခါကျတော့ဟိုအစိုးရဖွဲ့ထဲမှာရှိတဲ့ဒါအစိုးရဖွဲ့ထဲမှာဖြစ်လာမဲ့လူတွေပေါ့လေအစိုးရဖွဲ့ဆိုတာကတော့ဟိုပြည်နယ်နဲ့တိုင်းရောနောက်ပြီးတဲ့ခါကျတော့ပြည်အောင်စုမှာကိုအဲ့မှာခေါင်းကိုင်နေရာကိုရောက်လာမဲ့ဟိုပေါ့လေတကယ်ခေါင်းဆောင်နေရာကိုရောက်လာမဲ့ပုံကသူ့ရဲ့ရည်ချင်းကလည်းဟာအတော်လေးရေးပါတယ်လို့ကျွန်တော်တို့မြင်ပါတယ်ဟိုနိုင်ငံရေးသဘောပဲရောက်လာဒါမှမဟုတ်ဖက်နဲ့လဲတက်နိုခရက်လို့ခေါ်တဲ့ဒါပညာရှင်မဲကျွန်တော်တို့ဟိုရောက်လာပေါ့လေဆိုတော့တကယ်လုံနိုင်ကြိုင်နေတဲ့လူတွေရောက်လာမယ်ဆိုရင်တော့အများကြီးတော့ပွင့်သွားဖို့လို့ရှိတယ်ပေါ့နော်ဘာလို့လဲဆိုမြန်မာပြည်ကတော့ဟိုဘာပြောပြောလူပုံမှာအခြေခံတဲ့စနစ်ကလည်းဖြစ်နေသေးတာဖြစ်တဲ့အတွက်ကြောင့်မို့လို့ဒီဟာတွေတော့ဒီ3ချက်4ချက်လောက်တော့လို့ပဲလို့ကျွန်တော်တို့ထင်တယ
်ဟုတ်ကဲ့ကျွန်တော်တို့မောင်သားရောဘယ်လိုအချက်တွေကနောက်ထပ်ထည့်သွင်းစဉ်းစားဖို့လိုတယ်လို့ယူဆပါတယ်ဆရာတကယ်လက်တွေ့လူတွေကိုထိတဲ့အပြောင်းအလဲမျိုးတွေမြင်ရဖို့
ဟုတ်တယ်အဓိကကကျွန်တော်တို့အစိုးရရဲ့စီအာမျှော်လင့်နေဆိုရင်အခြေခံတစ်ခုကိုတော့ကျွန်တော်တို့ပြည်သူလူထုကလည်းသဘောပေါက်ထားဖို့လိုတယ်ပေါ့နော်တစ်ခုကပါလဲဆိုရင်နိုင်ငံရေးပါတီတွေနဲ့နိုင်ငံရေးကောင်းဆောင်တွေရဲ့အခမ်းအနားတွေအစိုးရဝန်ထမ်းတွေရဲ့အခမ်းအနားပေါ့နိုင်ငံရေးကောင်းဆောင်တွေရဲ့အခမ်းအနားမှာပါလဲဆိုသူကနိုင်ငံရေးမျှော်မှန်းချက်တွေကိုပြောတာပဲသူဖြစ်ချင်တဲ့နိုင်ငံရေးရည်ရွယ်ချက်ညီမှန်းချက်ကိုပြောတာအဲ့ဒီရည်ရွယ်ချက်ညီမှန်းချက်ကိုအကောင့်တဲ့ပေါ်တဲ့အထိရလာရတဲ့အထိပြည်သူလူထုလိုလားတဲ့ဝေဆောင်မှုတွေဖြစ်ပေါ်တဲ့အထိပြောင်းလဲပေးရတာကဘျူရိုကရေစီကပြောင်းလဲပေးရတယ်။အဲ့ဒီဘျူရိုကရေစီရဲ့အရည်အသွေးညှင့်တင်မှုလို့ဘူး။နော်။ဒါဖြစ်လက်ရှိမလုပ်သေးဘူးလားဆိုရင်စနစ်တစ်ခုရှိတယ်။အဲ့ဒါကပြည်သူ့ဘဏ္ဍာငွေများစီမံခန့်ခွဲမှုပြုရင်ပြောင်းလဲဆိုတဲ့အားတစ်ခုလုပ်နေပါတယ်။အင်္ဂလိပ်လိုတော့ Public Finance Management Reform ဆိုပြီးသူတို့ခေါ်တယ်ပေါ့နော်။ဆိုတော့အဲ့ဒါအားလုပ်တယ်ဒါပေမဲ့အခုချိန်ထိတော့ကြဲကြဲပြန့်ပြန့်တဲ့ဗဏ္ဍာရေးဝန်ကြီးဌာနကိုပဲ UDP လုပ်နေရတယ်။ကြဲကြဲပြန့်ပြန့်ဒီကျွန်တော်တို့ဝန်ကြီးဌာနတွေအသီးသီးပြီးရင်အောက်ထိသွားဖို့ထိတော့ကျွန်တော်တို့ဒီလာမယ့်တက်တမ်းမှာဖြစ်လာနိုင်မယ်လို့ကျွန်တော်မျှော်လင့်တယ်။စတော့စနေပြီ။ဒါကဦးသိစိတ်လက်ထက်ကစတယ်တော့ဆန်းစုကြည်အစိုးရတက်ထက်မှာဆက်လုပ်တယ်နော်အရှိန်အဟုန်ခုနည်းနည်းလေးရလာပြီလို့ပြောတယ်အထူးသဖြင့် MSDP လို့ပြောတဲ့မြန်မာ Sustainable Development Plan ပေါ့နော်အဲ့ဒီစီမံကိန်းနဲ့တူတွဲလာတာအဲ့ဒါနဲ့ထိစပ်ပြီးလုပ်တာအထူးသဖြင့်ပြည်ပြည်ပြောင်းလဲကြတဲ့အစိုးရအရာရှိကြီးတွေရှိတယ်ဥပမာအားဖြင့်ကျွန်တော်တို့မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ကဆရာဦးမောင်နိုင်ဦးလို့နော်ညွှန်ကြားရေးမှူးချုပ်လို့ပုံကိုယ်လေးနောက်ကတူဝန်ကြီးဖြစ်သွားတဲ့ပြည်ပြည်ပြောင်းလဲလုပ်တဲ့ဥပဒေစိုးလို့ပုံကိုယ်လေးဒါတွေဝန်ထမ်းတွေမှလည်းရှိပါတယ်အဲ့ဒီလူတွေနဲ့အတူဒီကျွန်တော်တို့ဘလို့ပြုပြင်ကြောင်းလေးကြီးကိုလုပ်မလဲဆိုပြီးနိုင်ငံတကာကိုလည်းသွားကြည့်တယ်အဲ့ဒီတုန်းကဥနုလက်ထက်တုန်းက Civil Service Commission တဲ့မှာပါတဲ့လူတွေလုတ်ခဲ့တဲ့ပုံစံလေးကိုယူပြီးတော့ကျွန်တော်အဲ့ဒါလေးကိုတုတ်ပြီးတော့အစီရင်ခံစာလေးတစ်စောင်ပြီးနောက်ဆုံးအမတက်ခင်မှာထွက်ထားလို့ရှိရင်တော့မြန်မာနိုင်ငံရဲ့ပြုပြင်ကြောင်းလေးရာပို့ပြီးအရှိန်ကုန်မြန်သွားလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာဘာဝဆွေးနွေးပေးတဲ့ဦးတမောင်တန်းဦးစည်သူအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာမြန်မာရေးလည်လာသူဒေါက်တာတင်မောင်သန်း The Voice Channel ရဲ့အမှုဆောင်ရာရှိချုပ်ဦးစည်ရီသူတို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာစီယာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လည်လိုက်စီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်အင်္ဂါညပါကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိပါခင်ဗျာ
အမေရိကန်ဆိုရာရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ခုနှစ်ဇူလိုင်လဟာအမေရိကန်ပြည်ထောင်စုနဲ့ကမ်ဘောဒီးယားနိုင်ငံတို့ရဲ့ပူးပေါင်းဆောင်ရွက်ခြင်း290ပြည့်ဖြစ်ပါတယ်။ 1950ခုနှစ်ဇူလိုင်လမှာနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးစတင်ထူထောင်ချိန်ကလေးကကမ်ဘောဒီးယားပြည်သူတွေရဲ့လူမှုဘဝတွေဖွံ့ဖြိုးတိုးတက်လာစေရေးအတူတကပူးပေါင်းဆောင်ရွက်လာခဲ့ကြတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲဒေသတွင်းလက်နက်ကင်ပြိပခါတွေကြောင့်လည်းနှစ်နိုင်ငံကြားဆက်ဆံရေးတွေခက်အေးအေးဖြစ်ခဲ့ရပါတယ်။ဒါပေမဲ့လည်း1992ခုနှစ်ပဲရစ်ညီလာခံမှာသဘောတူညီချက်အောင်မြင်စွာလက်မှတ်ရေးထိုးလာနိုင်စေမဲ့1980ပြည့်နှစ်တွေကကမ်ဘောဒီးယားမှာနိုင်ငံရေးအရာပြည်လည်အောင်ညှိနှိုင်းပေးခဲ့တာတွေအပါအဝင်ကမ်ဘောဒီးယားပြည်သူတွေအတွက်အမေရိကန်ပြည်ထောင်စုကဆက်လက်ကူညီပံ့ပိုးပေးနေခဲ့ပါတယ်1993ခုနှစ်စက်တင်ဘာလ24ရက်နေ့မှာဒီမိုကရေစီနှီးကြရွေးကောက်ထားတဲ့တော်ဝင်အစိုးရကိုဖွဲ့စည်းခဲ့ချိန်မှာအမေရိကန်ပြည်ထောင်စုနဲ့ကမ်ဘောဒီးယားဘုရင်နိုင်ငံတို့ဟာချက်ချင်းဆိုသလိုပဲတန်တမန်ဆက်ဆံရေးကိုအပြည့်အဝပြန်လည်တည်ဆောက်နိုင်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုဟာကမ်ဘောဒီးယားနိုင်ငံအတွင်းမှာဒီမိုကရေစီနှီးကြလုပ်ငန်းစဉ်တွေအတွက်စက်ပြီးကူညီပံ့ပိုးပေးနေသလိုလူအခွင့်အရေးကိုလေးစားလိုက်နာရေးအတွက်ကိုလည်းတိုးမြှင့်ဆောင်ရွက်ပေးနေပါတယ်။နိုင်ငံခြားကုန်သွယ်ဆက်ဆံရေးတိုးမြှင့်ဖို့နဲ့ဒေသရင်းနဲ့ကမ္ဘာလုံးဆိုင်ရာလုံခြုံရေးအတွက်လည်းအတူတကွပူးပေါင်းဆောင်ရွက်နေပါတယ်။အမေရိကန်ပြည်ထောင်စုဟာကမ်ဘောဒီးယားနိုင်ငံအတွင်း HIV/AIDS နဲ့တခြားကူးစက်ရောဂါတွေရှော့ချနိုင်ရေးမိခင်နဲ့ကလေးတွေအာဟာရဓာတ်ဖွံ့ဖြိုးကျွယ်ဝစေရေးလူကုန်ကူးမှုနဲ့အဂရိလိုက်စားမှုပပျောက်စေရေးသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးနေတာတွေကိုဖြေရှင်းရေးသဘာဝအရင်းမြစ်တွေကိုပိုးပြီးတော့ကောင်းမွန်တဲ့နေရည်နဲ့စီမံခန့်ခွဲသုံးစွဲရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာစေရေးတွေအတွက်ကူညီပေးလျက်ရှိပါတယ်။အခုလက်ရှိ COVID-19 ကပ်ရောဂါဖြစ်ပွားနေတဲ့ကာလမှာလည်းအမေရိကန်အစိုးရဟာကမ်ဘောဒီးယားရဲ့ဆေးဝါးနဲ့ပြည်သူ့ကျန်းမာရေးလိုအပ်ချက်တွေအတွက် COVID ကပ်ရောဂါရဲ့နောက်ဆက်တွဲစိုးကျိုးတွေကိုရှော့ချရေးတို့အတွက်အမေရိကန်ဒေါ်လာ13,000,000ကိုလောလောဆယ်ထောက်ပံ့ပေးထားပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းကမ်ဘောဒီးယားနိုင်ငံထဲမှာပြည်ပခါတွေကြောင့်ထိခိုက်ဆုံးရှုံးခဲ့ရတာတွေကိုပြန်လည်နလန်ထူလာစေဖို့အမေရိကန်ဒေါ်လာ3 ဘီလီယံနီးပါးကိုလည်းယင်းနှီးမြှုပ်နှံပေးခဲ့တဲ့အကြောင်းကမ်ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်သံအမတ် W. Patrick Murphy က VOA ကမ်ဘောဒီးယားဌာနနဲ့အင်တာဗျူးမှာပြောခဲ့ပါတယ်ဒီလိုပူးပေါင်းဆောင်ရွက်မှုတွေရဲ့ရလဒ်ကောင်းတွေကိုကျွန်တော်တို့မြင်တွေ့ခဲ့ကြရတယ်လို့ယူဆကြောင်းသူကပြောခဲ့ပါတာပါ
Economic development has increased and relatively stable and peaceful and there has been some justice
စီဝါရေးလည်းဖွံ့ဖြိုးလာခဲ့တာနဲ့အမျှငြိမ်းချမ်းပြီးအခြေတကျလည်းဖြစ်လာပါတယ်တိုင်းပြည်ကလှပတဲ့အနာဂတ်စီရောက်ဖို့ခီးစက်နေတဲ့အချိန်မှာတရားဥပဒေစိုးမိုးရေးနဲ့တမိုင်းကြောင်းလှဖို့အတွက်အလွန်အရေးကြီးတဲ့အတိတ်ကတပ်ဖြတ်မှုတွေနဲ့ပတ်သက်လို့လည်းတရားမျှတမှုတချို့ကိုဖြစ်ထွန်းစေခဲ့ပါတယ်ဒါအပြင်ကျွန်တော်တို့ရဲ့ပံ့ပိုးကူညီမှုတွေကြောင့်ပညာရေးလူမှုကျန်းမာရေးသဘာဝပတ်ဝန်းကျင်အရေးတရားဥပဒေစိုးမိုးရေးမြင့်မြုပ်မှန်ရှင်လင်းရေးနဲ့တခြားလူသားချင်းစာနာမှုဆိုင်ရာနယ်ပယ်တွေမှာအကူအညီပေးနေတာတွေမှာလည်းတိုးတက်ဖြစ်ထွန်းမှုတွေအများအပြားရှိခဲ့တယ်လို့ကျွန်တော်ယူဆတယ်လို့သူကပြောခဲ့တာပါအမေရိကန်အစိုးရအနေနဲ့ကမ်ဘောဒီးယားပြည်သူတွေအတွက်ရည်ရှိအကျိုးရှိစေမယ့်ကြီးမားကျယ်ပြန့်တဲ့ဟန်ချက်ညီတဲ့လူမှုစီးပွားဖွံ့ဖြိုးမှုတွေအတွက်ဆက်လက်ပြီးတော့ပံ့ပိုးကူညီပေးသွားမှာဖြစ်ကြောင်းကိုလည်းသူကဆက်ပြီးတော့ပြောပြခဲ့ပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုပြန်ပြလို့ပြီးပါပြီ။
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်ဘတ်စင်ကန်နာရီကိုနားဆင်လို့ပြီးမှာတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုမှာအလားအလာရှိတဲ့ COVID-19 ကာကွယ်ဆေးနှမျိုးရဲ့ BND ရဲ့ကင်းရှင်းမှုနဲ့အကျိုးသက်ရောက်မှုတွေကိုစမ်းသပ်ဖို့တနင်္လာနေ့ကစပြီးတော့ကြည်ကြဲပြင်းပြင်းစတင်လိုက်ပါတယ်ဂျော်ဂျီယာပြည်နယ်ဆာဗာနာမြို့မှာမိမိဆန္ဒအလျောက်ဆေးစမ်းသပ်ခံသူတဦးကိုမနေ့ကအမေရိကန်ခြေဆိုင်မော်ဒနာဆေးကုမ္ပဏီကပထမအကြိမ်ကာကွယ်ဆေးစမ်းသပ်ထိုးပြီးခဲ့ပါတယ်။ဒီဆေးနှမျိုးကိုအမေရိကန်အမျိုးသားကုသရေးကာကွယ်ရေးဌာနကသုတေသနပြုထုတ်လုပ်ထားတာပါ။နောက်သတင်းပတ်တွေအတွင်းမှာဒီကာကွယ်ဆေးတွေကိုနိုင်ငံအတွင်းကျန်းမာရေးကောင်းသူ3,000ကျော်နဲ့စမ်းသပ်သွားမှာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်ဟောင်းနာချစ်ဘရာဆတ်ကို 1MDB ရင်းနှီးမြှုပ်နှံမှုရမုံငွေအလွဲသုံးစားလုပ်မှုနဲ့ဆက်နွယ်တဲ့ပြစ်မှုတွေနဲ့လက်စားမှုနဲ့အနာအလွဲသုံးစားမှုအပါအဝင်ဆွဲချက်တင်ထားတဲ့ရာဇဝတ်မှုတွေအတွက်ထောက်နှံ12နှစ်ကြာခံမှုနဲ့ငွေဒဏ်အမေရိကန်ဒေါ်လာ 49.3 သန်းပေးဆောင်မှုမလေးရှားတရားရုံးချုပ်ကဒီကနေ့အင်္ဂါနေ့မှာချမှတ်လိုက်ပါတယ်အမေရိကန်ရှိနေချုပ်ဝီလျံဘားကိုအောက်လွှတ်တော်တရားရေးကော်မတီကဒီကနေ့ခေါ်ယူမေးမြန်းဖို့ရှိပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့နဲ့ပတ်သက်တဲ့အကြောင်းအရာတွေပြင်အော်ရီဂန်ပြည်နယ်ပေါ်တလန်မြို့အနောက်မြောက်ဘက်ကဆန္ဒပြပွဲတွေကိုထိန်းချုပ်ဖို့ပြည်ထောင်စုတပ်ဖွဲ့တွေဆေးလွှတ်ခဲ့တဲ့ကိစ္စတွေကိုမေးမြန်းမယ်လို့ခန့်မှန်းရပါတယ်။ ။အင်္ဂါနေ့ညပိုင်းအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOE ကိုအပိနာဆင်းနေတွေ့ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကိုယ်ယုံစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများပါဆင်အောင်ပါ။
This program has come to you from the Voice of America, Washington.